Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။၂၀၁၉ခုနှစ်စက်တင်ဘာလ၁၈ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ24 40 57အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြည်ညာပါမယ်ဆော်ဒီကရေနံလုပ်ငန်းတွေအပေါ်တိုက်ခိုက်မှုဟာအီရန်ဘက်ကမှောင်ရိပ်ခိုလုပ်ခဲ့တာဆိုတော့အထောက်အထားတွေပိုပြီးထွက်ပေါ်လာပါတယ်နယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံဘေးဘက်မှာတော့မြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတို့တီးတန့်တွေ့ဆုံပြီးရိုဟင်ဂျာအရေးဆွေးနွေးကြဖို့ရှိပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ထိတ်တန့်ရောက်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့
What works in Myanmar is pressure international pressure in the form of a continuous flow of
ကုလသမဂ္ဂမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမြန်မာပြည်ကစစ်တပ်ကိုနိုင်ငံတကာရဲ့ဖိအားကအလုပ်ဖြစ်တယ်ဆိုတော့ပြောသွားတဲ့ဒီအချက်လက်ရှာဖွေရေးဥက္ကဋ္ဌရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။ကျိုင်းတုံကငြိမ်းချမ်းရေးဆွေးနွေးပွဲပြတ်သွားပေမဲ့သဘောတူညီချက်မရဘဲအစည်းအဝေးမှတ်တမ်းနဲ့သာအဆုံးသတ်သွားခဲ့တာဇင်ဘာဝေသမ္မတဟောင်းရဲ့ကျန်ရည်သူမိသားစုနဲ့သူတို့ကိုမကြည့်ဖြူတဲ့ပြည်သူတွေအုပ်ချုပ်သူတို့နဲ့ဆက်ဆံရေးတင်မာမှုတွေအကြောင်းအစ္စရေးနိုင်ငံမှာတက်တန်းအရှိဆုံးဝန်ကြီးချုပ်နတ်တန်ယာဟုရဲ့ဒုတိယအကြိမ်ပြန်ပြီးတော့ရွေးကောက်ပွဲကျင်းပတဲ့အထိဖြစ်လာတဲ့နိုင်ငံရေးသမိုင်းအပြောင်းအလဲတွေအကြောင်းကိုနားဆင်ကြရမှာပါ။အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်းကြီးထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်။ဆော်ဒီအာရေဗျရဲ့ရေနံလုပ်ငန်းကြီးတွေအပေါ်တိုက်ခိုက်ခဲ့တဲ့မောင်းသူမဲ့ဒရုန်းယာဉ်တစ်စင်းနဲ့ဒုံးကြီးကအီရန်ဘက်ကနေမှောင်ရိပ်ကိုပစ်ခတ်ခဲ့တယ်ဆိုတဲ့အထောက်အထားတွေပိုပြီးထွက်လာပါတယ်။ဆော်ဒီရဲ့ရေနံထုတ်လုပ်မှုထက်ဝက်ရော့ကျသွားစေတဲ့ရေနံလုပ်ငန်းတွေအပေါ်တိုက်ခိုက်မှုကိုသူတို့လုပ်ခဲ့တာလို့ယီမင်နိုင်ငံကဟူတီသဘုံတွေကပြောဆိုထားတာပါ။ဒါပေမဲ့ရရှိထားတဲ့အထောက်အထားတွေအရတော့ယီမင်နိုင်ငံတွင်းကဟူတီသဘုံတွေရဲ့ပြောဆိုချက်ကမဖြစ်နိုင်တာတွေ့ရတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ကာကွယ်ဌာနတာဝန်ရှိသူတို့ကတော့စစ်ဆေးတွေ့ရှိချက်တွေအရဒီတိုက်ခိုက်မှုကယီမင်ဒါမှမဟုတ်လဲအီရတ်ဘက်ကနေလှုပ်ဆောင်ခဲ့တာမဟုတ်ဘူးလို့အင်ကာနစ်မှာပဲ VOA ကိုပြောပါတယ်။တိုက်ခိုက်ခဲ့တဲ့ဒုံးကျည်အကျဉ်းချန်တွေကိုစုံစမ်းစစ်ဆေးဖို့ဆော်ဒီတာဝန်ရှိသူတွေနဲ့အမေရိကန်မှုခင်းစုံစမ်းဖော်ထုတ်ရေးဆိုင်ရာအဖွဲ့တို့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်။စုဆောင်ရယူထားတဲ့တပ်တွေအထောက်အထားတွေအားလုံးအရာတော့အီရန်ရဲ့လက်ချက်ဆိုတာကိုပြသနေတယ်လို့လည်းတခြားအမေရိကန်တာဝန်ရှိသူတွေကပြောဆိုနေကြတာဖြစ်ပါတယ်။
အင်္ဂါနေ့ကကျင်းပတဲ့အစ္စရေးနိုင်ငံရွေးကောက်ပွဲမှာမဲယုံအထွက်ကောက်ခံတဲ့ကတဥစစ်တမ်းတွေအရာလက်ရှိဝန်ကြီးချုပ်ဘင်ဂျမင်နတ်တန်ဟညာဟူရောပြိုင်ဖက်အစ္စရေးစစ်တပ်အကြီးအကဲဟောင်းဘန်နီဂန့်စ်ပါအစိုးရဖွဲ့နယ်လောက်တဲ့ဒီကိုယ်စားလှယ်နေရာအနိုင်ရရှိခြင်းမရှိပါဘူး။အစိုးရဖွဲ့နယ်ရေးအတွက်အစ္စရေးပါလီမန်ကနက်ဆက်မှာကိုယ်စားလှယ်နေရာ120ရှိတဲ့နဲ့အနည်းဆုံး62နေရာအနိုင်ရရှိဖို့လိုအပ်ပါတယ်။အစ္စရေးနိုင်ငံကအဓိကရုပ်မြင်သံကြားဌာနကြီး3ခုကမဲယုံအထွက်ကောက်ခံတဲ့ကနဥစစ်တမ်းတွေအရာတော့အနည်းငယ်စီကွာဟမှုတွေရှိရမှာရုပ်မြင်သံကြားဌာနတစ်ခုကနတ်တန်ညာဟူရဲ့ Likud's Party နဲ့ဘိုပါတီ Blue and White Party တို့32နေရာစီညီတူညီမျှအနိုင်ရရှိကြောင်းဖော်ပြခဲ့ပြီးနောက်သတင်းဌာနတစ်ခုကတော့ Blue and White Party က34နေရာနဲ့ Liquid Party က33နေရာအနိုင်ရရှိတယ်လို့ဆိုပါရယ်။နောက်သတင်းဌာနတစ်ခုကတော့ Blue and White Party က33နေရာအနိုင်ရရှိပြီး Liquid Party က32နေရာအနိုင်ရရှိတယ်လို့ဆိုပါရယ်။ဒီသတင်းအပြည့်အစုံကိုတော့သတင်းနေပြီးနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ Afghanistan သမ္မတအာရှရက်ဂါနီရဲ့အင်ကာနေတုံးဟာဟာဝမ်ပြည်နယ်စီယုံရေးပွဲတိုက်ခိုက်ခံရမှုအတွင်းလူပေါင်း24ယောက်သေဆုံးပြီး30ကျော်ဒဏ်ရာရရှိခဲ့ပြီးတမရကတော့လွတ်မြောက်ခဲ့ပါတယ်။တမရကလူတို့စီယုံရေးပွဲမှာမင်ခွန်ပြောကန်ဤအချိန်မှာပဲစီယုံရေးပွဲကျင်းပရာစစ်စခန်းတစ်ခုအနီးဆိုင်ကယ်စီးသမားတဦးကအသေးခံဖောက်ခွဲတိုက်ခိုက်ခဲ့တာပါ။တချိန်တည်းမှာပဲအာဖဂန်မှာရှိတဲ့ကုလသမဂ္ဂမစ်ရှင်ကိုပိုပြီးအားဖြည့်ဖို့နဲ့အချိန်ကာလထပ်တိုးရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှအင်ကာနစ်မှတညီတညွတ်ထဲမဲခွဲဆုံးဖြတ်လိုက်ပြီးတရုတ်တို့ရဲ့ဗီတိုအာဏာသုံးပယ်ချမယ်ချင်းချောက်မှုကိုကြော်လွှားနိုင်ခဲ့ပါတယ်။အာဖဂန်ဆိုင်ရာကုလသမဂ္ဂရဲ့နိုင်ငံရေးရာမစ်ရှင်သက်တမ်းကုံဆုံးမဲ့ရက်မတိုင်မီတနင်္လာနေ့တုန်းကလုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်ဖို့ရှိခဲ့တာပါ။ဒါပေမဲ့လည်းသက်တမ်းတိုးမဲ့ဆုံးဖြတ်ချက်မူကြမ်းနဲ့မှတရုတ်ရဲ့ခပတ်လမ်းမကြီးစီမံကိန်းကိုထည့်သွင်းထားတာပါရာကြောင့်ဗီတိုသုံးပယ်ချမယ်လို့တရုတ်ဘက်ကချင်းချောက်ခဲ့တာပါ။အ အင်ကာနီကညှိနှိုင်းပြင်ဆင်တဲ့စာသားထဲမှာလဲတရုတ်ရဲ့စီမံကိန်းအမည်ကိုအတိအကျရည်ညွှန်းချက်မပါပေမဲ့လဲအာဖဂန်နစ္စတန်ကျွေးဝါးရေးစီကိုဥတီဆောင်ရွက်ဖို့ဒေတာတွင်ပူးပေါင်းဆောင်ရွက်မှုတွေနဲ့ချိတ်ဆက်မှုတွေကိုထောက်ပံ့ဖို့လို့ရည်ညွှန်းထားပါတယ်ရှင်
ဆိုင်ဘာလုံခြုံရေးရစိုးရိမ်မှုတွေကြောင့် American ကဗီဂျာတာကပိတ်ပင်တာမင်မှုတွေလုပ်ထားပြီးနောက်ပိုင်းမှာလဲ American ရေတပ်နဲ့လေတပ်တို့ဟာတရုတ်နိုင်ငံလို drone ရှင်တွေကိုဝယ်ယူခဲ့ကြောင်း American အစိုးရရဲ့မှတ်တမ်းတွေအရသိရပါတယ်။ Pentagon ရဲ့လက်နက်ဝယ်ယူစုစောင်းရေးရုံးနေနဲ့အရေးပေါ်လိုအပ်ချက်တွေအပေါ်ကိစ္စတစ်ခုချင်းအလိုက်မူတည်စဉ်းစားပြီးဝယ်ယူခွင့်ပြုခဲ့တာလို့ Pentagon ပြောခွင့်ရဒုတိယဗိုလ်မှူးကြီး Mike Andrews က VOA ကိုပြောပါတယ်။2018ခုနှစ်မေလ23ရက်ရက်စွဲနဲ့အဲ့ဒီအချိန်က American ဒုတိယကာကွယ်ရေးဝန်ကြီးဖြစ်သူ Pat Shanahan ကရုံးနှင်းစာမှတ်တမ်းမှာအဲ့ဒီလိုတရုတ်နိုင်ငံလို drone တွေဝယ်ယူအသုံးပြုခွင့်ကိုပုတ်ပင်ကြောင်းဖော်ပြခဲ့ပါဖြစ်တာပဲ။ဒါပေမဲ့လည်း2018ခုနှစ်ဩဂုတ်လနဲ့နိုဝင်ဘာလတွေအတွင်းမှာတော့ American ရေတပ်က American Dollar 3,900နဲ့ American လေတပ်က American Dollar 5,000တန်ဖိုးရှိတဲ့ drones တွေကိုတရုတ်ကုမ္ပဏီဖြစ်တဲ့ DJI ကုမ္ပဏီကမှာယူအသုံးပြုခဲ့တာဖြစ်ပါတယ်ခင်ဗျာ။
American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာစတင်နေပြီဖြစ်တဲ့84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဘေးပန်းမှာမြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတို့သုံးနိုင်ငံတီးခြားတွေ့ဆုံပြီးရိုဟင်ဂျာအရေးဆွေးနွေးမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးရာလွှတ်တော်အမြဲတမ်းကော်မတီရဲ့ဥက္ကဋ္ဌမူဟာမက်ဖာရတ်ခန်ကအင်ကာနီမှာပြောဆိုလိုက်ပါတယ်ရိုဟင်ဂျာရီဌာနပြန်ရေးလုပ်ငန်းစဉ်ရဲ့နောက်ဆုံးအခြေအနေကိုလွှတ်တော်ကော်မတီကဆွေးနွေးပွဲကျင်းပခဲ့တာမှာနိုင်ငံခြားရေးဝန်ကြီးဌာနကအခုလိုအသိပေးခဲ့တဲ့အကြောင်းသူ့ရဲ့ပြောဆိုချက်ကိုကိုးကားပြီးဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြကြပါတယ်။သုံးနိုင်ငံဆွေးနွေးမှုမှာတော့ရိုဟင်ဂျာရီဌာနပြန်ရေးလုပ်ငန်းစဉ်နဲ့ဒီကိစ္စအပေါ်မြန်မာဘက်ကယက်တီချက်ကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။2019ခုနှစ်ဩဂုတ်လနှောင်းပိုင်းရခိုင်ပြည်နယ်တွင်နယ်မြေရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာတိမ့်ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေးလုပ်ငန်းစဉ်ကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်နဲ့ကြိုးပမ်းမှုတွေကနှစ်ကြိမ်တိုင်တိုင်မအောင်မြင်ခဲ့ပါဘူး။မြန်မာဘက်ကထွက်ပြေးရသူတွေကိုစီးစစ်လက်ခံမယ်လို့ပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတာကိုလက်သင့်မခံပါဘူး။ဒုက္ခသည်တွေကတော့ရိုဟင်ဂျာအဖြစ်အသိမှတ်ပြုပြီးနိုင်ငံသားပေးဖို့အဓိကတောင်းဆိုနေကြတာဖြစ်ပါတယ
်။2019ခုနှစ်ကုလသမဂ္ဂရေရှည်ဖွံ့ဖြိုးမှုဥတီချက်များ SDG ဆိုင်ရာစီးပွားရေးလှုပ်ရှားဆောင်လူငယ်10ဦးနဲ့မြန်မာနိုင်ငံကတဘာဝကြက်မွေးမြည်ရေးစွန့်ဦးတီထွင်လုပ်ငန်းရှင်ကိုဇော်ရဲနောင်ပါဝင်ကြောင်းကုလသမဂ္ဂ Global Compact အဖွဲ့ကနယူးယောက်မြို့ရှိကလပ်နာဌာနချုပ်မှာစက်တင်ဘာ16ရက်နေ့တင်းနာနေကထုတ်ပြန်ကြေညာလိုက်ပါတယ်။ဒီနေ့စီးရင်ဝင်သူ10ဦးဟာအသက်35နှစ်နဲ့အောက်စီးပွားရေးလုပ်ငန်းရှင်တွေဖြစ်ကြပြီးဒီနေ့ကဘာကြီးရင်ဆိုင်နေရတဲ့အခဲစမ်းမှုတွေကိုရင်ဆိုင်ရမှာစီးပွားရေးအကျိုးရှိမဲ့အဖြေတွေကိုတီထွင်ကြံစည်နိုင်ခဲ့ကြသလိုခေါင်းဆောင်မှုတွေပြနိုင်ခဲ့သူတွေဖြစ်တယ်လို့လည်းအဖွဲ့ရအမှုဆောင်ဒါရိုက်တာလီဇာကင်ဂိုကပြောပါတယ်။ကိုဇော်ရဲနောင်ဟာရွှေတောင်ညိုကြီးတဘာဝချက်မှုပြည်မီရေးချန်တွေကိုပူတဲမတီခဲ့သူဖြစ်ပြီး2019ခုနှစ်ကသူမတီခဲ့တဲ့စီးပွားရေးလုပ်ငန်းတွေကြောင့်မြန်မာနိုင်ငံမှာတောင်းတူလေသမား100နီးပါးခန့်အလုပ်ကိုင်တဲ့ဝင်ငွေတွေမှန်ကန်စွာရရှိခဲ့တယ်လို့လည်းအဖွဲ့ရအကြေညာချက်မှာဖော်ပြထားပါတယ်။အသက်34နှစ်အရွယ်ကိုဇော်ရဲဇော်ရဲနောင်နဲ့အတူတခြားစီးရင်ဝင်သူတွေကတော့စင်ကာပူပါကစ္စတန်အင်ဒိုနီးရှားဘင်္ဂလားဒေ့ရှ်ကနေဒါကင်ညာနယ်သာလန် UK နဲ့အမေရိကန်ပြည်ထောင်စုတို့ကဖြစ်ပါတယ်ခင်ဗျာ
တစိတပိုင်းကိုပိုင်အုတ်ချုပ်ခွင့်ရဟောင်ကောင်ကျွန်းရဲ့လူ့ခွင့်ရေးနဲ့ဒီမိုကရေစီရေးအတွက်အမေရိကန်လွှတ်တော်အမတ်တွေဘက်ကပံ့ပိုးပေးကြဖို့ထင်ရှားတဲ့ဟောင်ကောင်တက်ချော်လှူရှားသူဂျော့ရှွာဟောင်းကအင်ကာနစ်မှာတိုက်တွန်းလိုက်ပါတယ်အစိုးရင်ရာဆုံးအခြေအနေလို့လည်းသူကပြောသွားပါတယ်ဟောင်ကောင်ကျွန်းရဲ့အခြေအနေနဲ့ဟောင်ကောင်ပြဿနာမှာတရုတ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးသုံးသပ်တဲ့ဝါရှင်တန်ကတရုတ်အရေးလွှတ်တော်အမှုဆောင်ကော်မရှင်ရှေ့မှောက်ကြားနာမှုမှာဂျော့ရှွာဟောင်းကအမေရိကန်ရဲ့ထောက်ခံမှုရာရေးပန်ကြားသွားတာဖြစ်ပါတယ
်။တင်းနာနီကရုရှားနိုင်ငံဗိုင်းရပ်စ်နဲ့ဇီဝနိပညာဆိုင်ရာသုရေနာတက်ခွဲကံတခုပောက်ကွဲမှုဖြစ်ပွားပြီးမိလောင်ခဲ့ရမှာအဲ့ဒီတက်ခွဲကံဟာကမ္ဘာပေါ်မှာရှိတဲ့ကြောက်ရောဂါဗိုင်းရပ်စ်ပိုးအရှင်တွေတူလောင်တင်းစီထားတဲ့တက်ခွဲကံနှစ်ခုအနက်ကတစ်ခုဖြစ်ကြောင်းသိရှိရပါတယ်ခင်ဗျာ။
direct from Washington, the voice of America, VOA.
ဗုဒ္ဓဟူးနေ့မနေ့ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ကိုရမင်းထွန်းတို့ပြောပြပေးတာပါ။အခုသတင်းလွှာတွေစက်တိုက်နားဆင်ရပါမယ်ရှင်။နိုင်ငံတကာရာဇဝတ်မှုကျူးလွန်နေတယ်လို့ဆွဆွဲခံထားရတဲ့မြန်မာစစ်တပ်အတွက်နိုင်ငံတကာဖိအားပေးမှုဟာအလုဖြစ်တဲ့အကြောင်း FFN မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင်ဥက္ကဋ္ဌကအင်္ဂါနေ့ဂျနီဘာကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါရယ်။ဗိုလ်ချုပ်မိုးကြီးမင်းအောင်လှိုင်ကစစ်တပ်ကလုပ်သမျှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တိုင်ပင်ကြောင်းပြောခဲ့တာကိုလည်းဆိုလိုရင်းကိုတိတိကျကျရှင်းပြဖို့လိုတဲ့အကြောင်းလဲမစ္စတာဒါရူဆမန်ကပြောပါရယ်။ဒီအကြောင်းအပြည့်စုံကိုမှတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်။
52ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံထူးခြားချက်ကနိုင်ငံတကာဥပဒေချိုးဖောက်မှုတွေရှိနေတယ်လို့စွပ်စွဲခံထားရတဲ့မြန်မာနိုင်ငံမှာတာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူနိုင်ရေးကုလသမဂ္ဂကထိထိရောက်ရောက်ပြင်ဆင်မှုတွေလုပ်လာနေပြီဆိုတဲ့အဆင့်ဖြစ်ပါတယ်။အင်္ဂါနေ့ကလူခွင့်ရေးကောင်စီညီလာခံမှာနောက်ဆုံးစီရင်ခံစာတင်သွင်းခဲ့တဲ့ FFM မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင်ဟာသူတို့တွေ့ရှိခဲ့တဲ့မြန်မာစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်ကျူးလွန်မှုဆိုတဲ့အထောက်အထားချက်လက်တွေကိုနိုင်ငံတကာတရားရုံးတွေကကင်တွယ်စီရင်နိုင်ဖို့အမှုတည်ဆောက်မဲ့ WIWM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်တရားအဖွဲ့ကိုလွှဲပြောင်းပေးခဲ့ပြီဖြစ်ကြောင်းမစ်ရှင်ဥက္ကဋ္ဌမစ္စတာမာဇူကီဒရူးစမန်ကပြောပါတယ်
It is crucial here that we bring out the fact that what works in Myanmar is pressure, international pressure.
In the form of the PR PM ဟာအလုပ်ဖြစ်တယ်ဆိုတာကျွန်တော်တို့လုပ်ပြနိုင်ရပါတယ်။ဒါဟာအရေးကြီးပါတယ်။နိုင်ငံတကာ PR PM ပါ။အများပြည်သူသိအောင်အဆက်မပြတ်ချပြအစီရင်ခံတဲ့ပုံစံဟာလုပ်ဖြစ်တယ်ဆိုတာပါပဲ။ဒါကြောင့်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကနေအများပြည်သူသိအောင်ထုတ်ပြန်တဲ့အစီရင်ခံစာနည်းလမ်းဟာအရေးပါထိရောက်တဲ့နည်းလမ်းဖြစ်လူခွင့်ရေးကောင်စီအနေနဲ့လည်းစဉ်းစားသင့်တယ်လို့ကျွန်တော်အကြံပြုချင်ပါတယ်။
ဒါအပြင်သတင်းစာရှင်းလင်းပွဲအတွင်းမှာလည်းမစ္စတာဒရူးစမန်ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့လည်းအခုလိုမေးခွန်းထုတ်သွားပါတယ
်။ Indicative statements from the commanding chief that anything that we do we consult with the state counselor. What does that mean?
တမရကဝေဦးစီချုပ်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာကသူတို့ဘာပဲလုပ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ဆွေးနွေးတိုင်ပင်ကြောင်းဆိုတာပဲ။အဲ့ဒီချက်ကဘာကိုဆိုလိုတာလဲပုံမှန်လေးလေးမေးဖို့ရှိနေတာကဒီအချက်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိအောင်လုပ်ပေးဖို့လိုရဲဆိုတာပါ
ဒါအပြင်သူတို့နောက်ဆုံးထုတ်ပြန်ခဲ့တဲ့တက်မတော်ရဲ့စီးပွားရေးအကျိုးအမြတ်များဆိုတဲ့အစီရင်ခံစာဟာအတော်လေးထိရောက်မှုရှိခဲ့ပြီးမြန်မာစစ်တပ်နဲ့တိုက်ရိုက်ဒါမှမဟုတ်တွယ်ဝိုက်တဲ့နီးနဲ့ဆက်ဆက်နေတဲ့နိုင်ငံတကာကုမ္ပဏီတချို့ရဲ့အစည်းအဝေးကိုဖော်ပြခဲ့ပြီးတဲ့နောက်အဲ့ဒီကုမ္ပဏီတွေဟာသူတို့ FFM အဖွဲ့ကိုဆက်သွယ်တုံ့ပြန်မှုတွေရှိလာခဲ့တယ်လို့တချို့လဲမြန်မာနဲ့လုပ်နေတဲ့လုပ်ငန်းတွေကိုရပ်ဆိုင်းခဲ့ကြတယ်လို့ FFM အဖွဲ့ဝင်တဦးဖြစ်တဲ့ Chris Sirodi ကပြောပါတယ
် We saw one internal document which we are not able to verify I hasten to add.But one internal document from around about 2012-2013 which indicated that in
ကျွန်တော်တို့ရခဲ့တဲ့စစ်တပ်တွင်အစီရင်ခံစာတစ်ခုဆိုရင်ဘယ်ကိုတင်ပြတာလဲဆိုတာကိုအတည်ပြုလို့မရနိုင်ပေမဲ့2012-2013ခုနှစ်တစ်နှစ်အတွင်းဒေါ်လာ250တန်းကိုအနောက်တိုင်းစစ်ဌာနချုပ်ကုတ်ခဲ့တဲ့တပ်မတစ်ခုတည်းကိုပဲပေးခဲ့တယ်လို့ဆိုပါတယ်တကယ်လို့ဒီအစီရင်ခံစာသာမှန်ခဲ့မယ်ဆိုရင်ငွေပမာဏဘလောက်ကြီးမားတယ်လဲဆိုတာကိုတွေ့ရမှာပါဒီငွေတွေဘယ်ရောက်သွားလဲဒီငွေတွေဟာတက်မတော်အစင်းမြင့်ခေါင်းဆောင်တွေရဲ့အိတ်ကပ်တွေထဲရောက်သွားတာပါအနေချင်းလောက်ပဲအောက်ခြေတက်ဖွဲ့ဝင်တွေရကြတာပါနောက်ဒီငွေတွေကိုစစ်တပ်ရဲ့စစ်ဆင်ရေးတွေအတွက်ထောက်ပံ့ပေးပါတယ်ဘာကြောင့်လဲဆိုတော့ဒီလိုစစ်ဆင်ရေးလုံးမှာငွေရတဲ့အတွက်ကြောင့်ပ
ါရခိုင်ပြည်နယ်တစ်ခုတည်းကိုပဲကြည့်မယ်ဆိုရင်စစ်တပ်ဟာနယ်မြေရှင်းလင်းရေးလုပ်ပြီးလူတွေကိုမောင်းထုတ်ပြီးနောက်ပိုင်းစီးပွားရေးလုပ်ငန်းတွေလုပ်ကိုင်နေတာတွေ့ရတယ်လို့လည်းခရစ်စီရိုဒီကပြောပါတယ်ရွာတစ်တွေထူထောင်တာလမ်းတစ်တွေဖောက်တာစစ်တပ်ရဲ့စစ်တပ်စခန်းတစ်တွေတိစောက်တာရိုဟင်ဂျာမဟုတ်သူတွေအတွက်အိမ်တွေစောက်ပေးတာစတာတွေကိုရခိုင်ပြည်နယ်မြောက်ပိုင်းမှာလူဦးရေနဲ့လူနေမှုပတ်ဝန်းကျင်ပြောင်းလဲသွားဖို့မြန်မာစစ်တပ်လှုပ်ဆောင်တဲ့အစီအစဉ်တွေတဲကတခုဖြစ်တယ်လို့လည်းခရစ်စီရိုဒီကဆိုပါတယ်မြန်မာနိုင်ငံမှာနိုင်ငံတကာရာဇဝတ်မှုကျူးလွန်တာတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုအရေးယူနိုင်ရေး FFM ဘက်ကချီးကပ်ခဲ့တဲ့အခြေအနေကိုလည်းအဖွဲ့ဝင်တအုပ်ဖြစ်တဲ့ကုမာရာစွာမိကသတင်းစာရှင်းလင်းပွဲအတွင်းအခုလိုရှင်းပြပါဗျာ
and we are pushing them one to try and refer the matter.
သူတို့ကိုကျမတို့တွန်းအားပေးနေတာကလုံခြုံရေးကောင်စီအနေနဲ့ ICC ကိုအပြည့်အဝလွှဲပြောင်းပေးဖို့ပါ ICJ နိုင်ငံတကာတရားရုံးနီးလမ်းမှာတော့ဂမ်ဘီယာနိုင်ငံကဦးစီးပြီးတော့ဆောင်ရွက်နေပါတယ်ဒီကနေ့ဆိုရင်ဂမ်ဘီယာရဲ့တရားရေးဝန်ကြီးကနေမြန်မာကိစ္စနဲ့ပတ်သက်လို့တည်ထောင်ဆွေးနွေးပွဲလုပ်ဖို့ရှိပါတယ
်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကနိုင်ငံတကာတရားစီရင်မှုကိုလက်ခံမှာမဟုတ်တယ်လို့အခုနောက်ဆုံးလူခွင့်ရေးကောင်စီကလုတ်ပိုင်ခွင့်ပေးထားတဲ့ WIWN မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလွတ်လပ်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်ဒီယာအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းပြောဆိုထားပါတယ်ရှင
်။မှန်ရင်ချင်းနိုင်ပြောပြသွားတာပါရှင်။အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တပ်မတော်ကိုယ်စားလှယ်နဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်လေးဘွဲကကိုယ်စားလှယ်တွေအပြစ်ရရေးအတွက်မနေ့ကကျိုင်းတုံမြို့မှာဆွေးနွေးခဲ့တာမှာသဘောတူညီချက်တချို့ရခဲ့ပေမဲ့တိကျတဲ့ဆုံးဖြတ်ချက်တစ်စုံတရာမချနိုင်ပဲပြီးဆုံးသွားပါတယ်။နိုင်ငံရေးလေ့လာသူတွေအမြင်ကတော့အပြစ်ရရေးလက်မှတ်ထိုးတဲ့အဆင့်ရောက်ဖို့အချိန်ယူရအောင်မယ်လို့ဆိုပါတယ်။ VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ကျိုင်းတုံမြို့မှာကျင်းပခဲ့တဲ့ဆွေးနွေးပွဲအတွင်းနှစ်ဖက်အပြစ်ခတ်ရစရေးသဘောတူညီချက်ရနိုင်ဖို့နှစ်ဖက်အကြိမ်နဲ့ဆွေးနွေးခဲ့ကြရမှာသဘောတူညီချက်တချို့ရလိုက်ပြီမဲ့လဲတိကျခိုင်မာရဲ့ဆုံးဖြတ်ချက်တွေကိုမချမှတ်နိုင်ခဲ့ပါဘူး။ဒါကြောင့်လည်းဒီဆွေးနွေးပွဲရဲ့ရလဒ်တွေကိုဆွေးနွေးပွဲအပြီးမှာမထုတ်ပြန်နိုင်ခဲ့ပဲအစည်းအဝေးမှတ်တမ်းအဖြစ်သာတင်ဆက်ထားခဲ့ကြပါတယ်။ဆွေးနွေးခဲ့တဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့တော့အစိုးရကိုယ်စားလှယ်ခေါင်းဆောင်လည်းဖြစ်နိုင်ငံတော်ရှေ့နေချုပ်လည်းဖြစ်တဲ့ဦးထွန်းနှုံဦးကအစည်းအဝေးအပြီးမှာအခုလိုရှင်းပြခဲ့ပါတယ
်။ပါတယ်ပါဒါပါလက်ထရက်ဝိမတ်လက်မှတ်ရေးဖို့နိုင်မှုတရှိတိုက်ပွဲတွေချုပ်နှိမ်မှု IDP ကိစ္စတွေစက်ရီယာခြားနိုင်ကိစ္စတွေနောက်လူမျိုးတိဆောင်နိုင်မှုတွေတစ်ဖက်အန်တီရေးမှုကိစ္စတွေပြည်ပကဖြစ်ရေးဒီလိုက်တွေဒါဆက်ဆွေးနွေးဖို့ကျွန်တော်တို့အော်တိုဘာလအတွင်းမှာလည်းတစ်ဖက်ပြန်လည်းတွေ့ဆုံကြောဆွေးနွေးဖို့ဘဝတူနိုင်ခဲ့ကြပြီဖြစ်ပါတယ်
နှစ်ဖက်ဆွေးနွေးပွဲအပြီးသဘောတူညီခဲ့ကြတဲ့ကိစ္စရပ်တွေအတွက်နောက်နေ့မှာထပ်မံဆွေးနွေးဖို့အစိုးရဘက်ကအဆိုပြုခဲ့ပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကဆုံးဖြတ်ချက်ချဖို့အတွက်လုံပိုင်ခွင့်ပါမလာတာကြောင့်ဆွေးနွေးပွဲကိုအဆုံးသတ်လိုက်တယ်လို့ NRPC ကိုယ်စားလှယ်ဦးစော်ထေးကပြောပါတယ်။ဒါပေမဲ့ဆွေးနွေးခဲ့သမျှအပေါ်မှာကြေလည်မှုရှိကြရဲ့လို့သူကပြောပါတယ်။
တော်တော်များများဆွေးနွေးပြီးပါတယ်။တော်တော်များများဆွေးနွေးပြီးတဲ့အပေါ်မှာအခြေအနေတွေလည်းရှိတယ်။အဲ့တော့ဒီဘက်မှာဒီလိုလေးလိုက်တဲ့သဘောတူညီချက်ပေါ်မှာသူကိုယ်လေးကပါနေကြလို့ကြားနေလို့ပါ။အဲ့အရာဒီမှာတော့နောက်ဆင်ကြရွယ်စစ်ရမယ်ဆိုတော့ကျွန်တော်ပြန်ပြရမယ်။
တမတော်ဘက်ကလည်းငြိမ်းချမ်းရေးလိုလားရဲ့ပုံစံတွေတွေ့ရတဲ့အတွက်အနာဂတ်ဆွေးနွေးပွဲတွေမှာအလားအလာကောင်းမယ်လို့နိုင်ငံရေးလေးလာသူဦးမောင်မောင်ဆိုကသုံးသပ်ပါတယ
်။လုံးလုံးဆက်တော့ပြောဘူးလို့ဒင်းနေဆိုသေးတယ်ဗျာ။သူတို့ဟိုအချိန်လေးလည်းအပြည့်စုံမရှိရသေးတော့စောင့်လို့ကြည့်ရအောင်မထမ
။လုံးလုံးဆက်တက်ဘက်ကရောဘာလဲလျော့မှုရှိတဲ့အတွက်ကြောင့်မလို့ငြိမ်းချမ်းရေးဘက်ကသွားမယ်လားလားတော့ပုံများတယ်လို့ပြောလို့ရပါတယ်
။နောက်တစ်ချိန်ဆွေးနွေးပွဲကိုလာမယ့်အောက်တိုဘာလမှာလှုပ်သွားဖို့သဘောတူညီမှုရခဲ့ပါတယ်။အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းညာရေးဘူဌာန NRPC အဖွဲ့တွေငင်းညာရေးကော်မရှင် PC အဖွဲ့တွေတပ်မတော်ဘက်ကကာဝေးရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးရာပြည့်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ပြီးတော့ငင်းညာရေးဖော်ဆောင်ရေးအဖွဲ့ PCG အဖွဲ့တက်ရောက်ခဲ့ကြပါတယ်။တိုင်းသားတွေဘက်ကတော့ကချင်လက်နက်ကိုင် KIA KIO ဘက်က၄ဦးကိုကန့်အဖွဲ့ MNDAA ကကိုယ်စားလှယ်2ဦးရခိုင်လက်နက်ကိုင် AA ဘက်ကကိုယ်စားလှယ်3ဦးတအောင်းလက်နက်ကိုင်အဖွဲ့ TNLA ဘက်က4ဦးဆွေးနွေးခဲ့ကြတာပါ။ဩဂုတ်လ31ရက်ကလည်းမြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အစိုးရညီညာရေးကော်မရှင်ကျိုင်းတို့မှတွေ့ဆုံခဲ့ကြပါတယ်။စက်တင်ဘာ2ရက်ကိုကန့် MNDAA တအောင်းလက်နက်ကိုင် TNLA နဲ့ရခိုင်လက်နက်ကိုင် AA 3ဘွဲ့ကတစ်ဖက်သက်အပြစ်ခတ်ရစဲကြောင်းကြီးညာခဲ့ပါတယ်။အခုလိုဆွေးနွေးပွဲကြီးကျင်းပနေတဲ့အချိန်မှာပဲကြောင်မဲမျိုးနယ် TNLA ရဲ့တပ်မဟာ2နေမီရဲမှ TNLA တရင်666နဲ့တပ်မတော်တို့ဒီနေ့မနက်စောပိုင်းမှာတိုက်ပွဲဖြစ်ခဲ့ပြီးရှမ်းပြည်နယ်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့လည်းပြစ်ခတ်ခဲ့ရရှိရလို့ TNLA ဘက်ကထုတ်ပြန်ထားပါတယ်
။ကိုစော့ထက်ပြောပြသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာတွေကိုအလှည့်ပေးပါရစေ။ Israel မှာ9လအတွင်းဒုတိယကြိမ်ကျင်းပခဲ့တဲ့အင်ကာနီကရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ် Benjamin Netanyahu ဟာဘဟိုဝါရီ Blue and White Party ခေါင်းဆောင် Israel စစ်တပ်အကြီးအကဲဟောင်း Benny Gantz နဲ့အကြိမ်နဲ့ရှင်ပြိုင်ခဲ့ရပါတယ်။ပြီးခဲ့တဲ့ AV လကရွေးကောက်ပွဲအပြီးမှာ Netanyahu ဟာလူများစုအစိုးရတရဖွဲ့စည်းနိုင်လောက်အောင်လုံလောက်တဲ့ကိုယ်စားလှယ်တွေရဲ့ထောက်ခံမှုမရခဲ့တာကြောင့်အခုရွေးကောက်ပွဲကိုထပ်ပြီးကျင်းပရတာပါ။ Israel သမိုင်းမှာမကြုံစဘူးဒုတိယအကြိမ်ပြန်ပြီးတော့ရွေးကျင်းပခဲ့ရတဲ့ရွေးကောက်ပွဲမှာသမိုင်းဝင်တက်တန်းအရှိကြဆုံးဝင်ကြီးချုပ် Netanyahu ထပ်ပြီးတော့အနိုင်ရမရစောင့်ကြည့်ရမှာဖြစ်တဲ့အကြောင်းအပြည့်စုံကိုတော့ကိုရဲမင်းထွန်းကပြောပြပါမယ်ရှင်
။လက်ရှိ Israel ဝင်ကြီးချုပ် Benjamin Netanyahu ဟာ
စက်တင်ဘာ16ရက်နေ့ရွေးကောက်ပွဲမှာတိုင်ခင်အကြိုကာလအတွင်းအမျိုးသားရေးကိုလှုံ့ဆော်တဲ့အငင်းပွားပွဲရာဂရီတွေကိုပေးပြီးရွေးကောက်ပွဲဝင်ခဲ့ပါတယ်။နတညာဟုပေးတဲ့ဂရီတွေအထက်သူသာအနိုင်ရရင်အနောက်ဘက်ကမ်းနယ်မြေတချို့ကိုအစ္စရေးနိုင်ငံပိုင်နဲ့ထဲသွင်းမဲ့ဂရီနဲ့ဂျူးအခြေစိုက်စခန်းအားလုံးကိုအစ္စရေးအချုပ်အခြာအာဏာအောက်ထည့်သွင်းမဲ့ဆိုတဲ့ဂရီလည်းပါဝင်ခဲ့ပါတယ်။အဲ့ဒီလိုဂရီတွေပေးခဲ့ပေမဲ့လည်းမဲပေးအပြီးမှာတော့ရွေးကောက်ပွဲအကြိမ်နဲ့ရှိကြောင်းကိုဝန်ကြီးချုပ်နတညာဟုကပြောပြပါတယ်။
בחירות צמודות אני יכול לאפשר לכם הבוקר הן צמודות מאוד אני קורא לכל אזרחי ישראל
ויקאו בויגה תאי בי צ'י נה שי ברה נאי יא מה לו אפיין ပြော לו מיה באבו דאמה ခမ्यारो מה סנדא ရှင် ריגה တကယ် מה תוא פי ကြ מה ဆို ינו ကျွန်တော် לו נאי מא בא
לאלו זיי מא אגרי לייט סא מו סאן יא ססוא ג'ט ריני נה ינסאי נה גיי יא דה ווינג'י ג'ו נאט דניא הו אטוא ישראל פיטו דרי מה יונג דרי גו תוא פי မဲပေးမပေးဆိုတာကလည်းအရေးကြီးနေပါတယ်။ဒါကြောင့်သူဟာရွေးကောက်ပွဲနေ့တနေ့လုံးနေရာစုံကိုသွားပြီးမဲဆန္ဒရှင်တွေမဲပေးကြဖို့ဆော်ဩခဲ့ပါတယ်။သဘောထားတင်မာသူနဲ့ဗဒိုင်းဝါဒဆွဲပြင်းထန်သူအမျိုးသားရေးဝါဒီတွေနဲ့ပူးပေါင်းပြီးပါလီမန်မှာလူများစုနေရာကိုရရှိဖို့သူကအပြင်းထန်စ조사နေတာပါ။ဣသရေလနိုင်ငံရဲ့ရွေးကောက်ပွဲနဲ့နတညာဟုရဲ့ရွေးကောက်ပွဲခရီးတွေနဲ့ပတ်သက်ပြီးသတင်းတော့တွေရဲ့အမေကိုတော့နတညာဟုရဲ့မဟာမိတ်တဦးဖြစ်သူ American သမ္မတ Donald Trump ကအခုလိုဖြေကြခဲ့ပါတယ
် Well certainly he has a good chance but it's a very you know it's a 50-50 election a lot of people if you look at the polls and everything else is going to be very close
နတညာဟုနိုင်မှုအခွင့်အရေးကောင်းကောင်းရှိပါတယ်ဒါပေမဲ့ရွေးကောက်ပွဲကတိတ်အကျိတ်နဲ့ရှိမယ်လို့လူလူစစ်တမ်းတွေကပြနေတယ်လူလူစစ်တမ်းတွေကလည်းတခါတခါမမှန်တတ်ပါဘူးသူရွေးကောက်ပွဲကတိတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အခုဘာမှမပြောလိုပါဘူးပြောဖို့စောနေပါသေးတယ်
။နတညာဟုနဲ့ရှင်ပြိုင်သူအစ္စရေးစစ်တပ်အကြီးအကဲဟောင်းဘန်နီဂန့်စ်ကတော့အစ္စရေးနိုင်ငံအလဲပိုင်းကသူ့ရဲ့ဇာတိမျိုးမှာမဲပေးရင်သူ့ပါတီအနေနဲ့အဂတိလိုက်စားမှုနဲ့အစွန်းရောက်ဝါဒမပါရှိပဲမျှော်လင့်ချက်နဲ့ပြောင်းလဲမှုတွေကိုအစ္စရေးနိုင်ငံအတွက်စောင့်ကြည့်ပေးမှာဖြစ်တယ်လို့ပြောခဲ့ပါတယ်။ပြည်ရဲ့ရွေးကောက်ပွဲအတွင်းကဝန်ကြီးချုပ်နတညာဟုရဲ့မဟာမိတ်ဖြစ်ပြီးအခုအခါပြိုင်ဘက်ရန်သူဖြစ်သွားခဲ့သူအဗစ်တော်လီဘာမန်ကိုတော့ရွေးကောက်ပွဲအပြီးအစိုးရဖွဲ့စည်းရေးမှာအဆုံးဖြတ်ပေးမဲ့သူကင်းမေကာဖြစ်သတ်မှတ်ထားပါတယ်။နတညာဟုကောင်းဆောင်တဲ့အရင်ညွန်ပေါင်းအစိုးရအဖွဲ့အတွင်းသူပါဝင်ဖို့ညှင်းဆန်ခဲ့လို့အခုလိုရွေးကောက်ပွဲကျင်းပခဲ့ရတာပါ။သူကပုံမှန်ဖြစ်တဲ့အစ္စရေးနိုင်ငံကိုပြန်လည်တည်ဆောက်ကြစို့ Make Israel Normal Again လို့ကြွေးကြော်ပြီးရွေးကောက်ပွဲကိုဝင်ရောက်ခဲ့ပါတယ်။ဘာသာရေးအစွန်းရောက်တွေဩဇာလွန်မှုမရှိတဲ့အစ္စရေးနိုင်ငံကိုဆိုလိုတာဖြစ်ပါတယ်။အစ္စရေးနိုင်ငံရဲ့ရွေးကောက်ပွဲရဲ့နောက်ဆုံးရလဒ်တွေကိုဗိုလ်တုံးထဲမှာကြီးညာနိုင်မှာဖြစ်ပါတယ်။ဝန်ကြီးချုပ်နတန်ညာဟုရဲ့အမျိုးသားရေးဆိုင်ရာဂရီပေးချက်တွေကြောင့်တော့လောလောဆယ်မှာပဲဥရောပနိုင်ငံတွေနဲ့ဆော်ဒီအရေဗျာနိုင်ငံတွေရဲ့ဝေဖန်မှုတွေထွက်ပေါ်လာခဲ့ပါတယ်။ဂျော်ဒန်ပြည်ကလည်းပိုင်နဲ့နယ်မြေတိမ်းသွင်းမဲ့လောက်ရဟာဘေးစိုးတစ်ခုဖြစ်မယ်လို့ပြောခဲ့ပါတယ်။အခုနောက်ဆုံးထွက်ပေါ်လာတဲ့ဆန္ဒမဲ့ပေးပြီးသူတွေအပေါ်ကောက်ယူထားတဲ့စစ်တမ်းအရာဝန်ကြီးချုပ်နတန်ညာဟုရောစစ်တပ်ကြီးကဟောင်းဂန့်စ်ပါညွန်ပေါင်းအစိုးရဖွဲ့စည်းနိုင်ခြင်းမရှိပါဘူးနှစ်ပတ်စလုံးကတော့ဗုဒ္ဓုံးနဲ့မှနောက်ဆုံးထွက်ပေါ်လာမယ့်ရလဒ်တွေကအခုအချိန်တွေကိုပြောင်းလဲသွားစေလိမ့်မယ်လို့မျှော်လင့်နေကြပါတယ်ပြက်ပြက်သားသားမရှိတဲ့ရွေးကောက်ပွဲရလဒ်ထွက်ပေါ်လာရင်တော့အစ္စရေးသမရာရေဗန်ရေဗလင်းရဲ့အခန်းကဏ္ဍကအရေးပါလာမှာဖြစ်ပါတယ်သူဟာအစ္စရေးနိုင်ငံအကျိုးအတွက်ဘယ်သူကအသင့်တော်ဆုံးလဲဆိုတာကိုဆုံးဖြတ်ပြီးဝန်ကြီးချုပ်ကိုရွေးချယ်နိုင်ပါတယ်ပုံမှန်ကတော့အများစုအနိုင်ရပါတီခေါင်းဆောင်ကိုရွေးချယ်လေးရှိပါတယ်။တမရရီဗလင်ကတော့ရွေးကောက်ခွင့်အစိုးရတရားဖွဲ့စည်းဖို့နဲ့နောက်ထပ်ရွေးကောက်ပွဲတစ်ခုကိုရှောင်ရှားနိုင်ဖို့အရေးအစွမ်းကုန်ကြိုးပမ်းသွားမှာဖြစ်ကြောင်းပြောကြားထားကြောင်းပါခင်ဗျာ
။ကိုရမင်းထွန်းပြောပြသွားတာပါရှင်။အခုတော့ဇင်ဘာဘွေနိုင်ငံဘက်ကိုအလှည့်ပေးပါရစေ။ဇင်ဘာဘွေခေါင်းဆောင်ဟောင်းရောဘတ်မူဂါဘီကွယ်လွန်ပြီးတဲ့နောက်ပြည်သူရဲ့ချစ်ခင်လေးစားမှုကိုမရတဲ့ကြံရစ်သူမိသားစုအခြေအနေဘယ်လိုဖြစ်လာနိုင်ပါသလဲ။မူဂါဘီမိသားစုရဲ့အိမ်ကိုအာဏာရပါတီကပိုင်ကြောင်မကြခင်ကကျင်ညာလိုက်တာဟာမူဂါဘီကိုတကြိုလိုတဲ့အစိုးရရဲ့စန္ဒာကိုလက်မခံဘဲအစိုးရခေါင်းဆောင်မှုကိုလည်းဝေဖန်နေတဲ့မူဂါဘီမိသားစုဝင်တွေကိုဖိအားပေးမှုအဖြစ်အများကရှုမြင်ကြပါတယ်။သမရဂရောဟောင်းဂရိတ်မူဂါဘီအနေနဲ့နိုင်ငံရေးအရာရောဥပဒေကြောင့်အရာပါစိန်ခေါ်ချက်အများပြားရင်ဆိုင်နေရတာပါ။အာဏာပုဂ္ဂိုလ်ရေးနဲ့နိုင်ငံရေးအပြိုင်မှုတွေအကြောင်းVOA သတင်းတောက်အနီတာပါဝဲကမြို့တော်ဟာရရာကနေပြီးတော့သတင်းပို့ထားပါတယ်။မသိင်ကြီးထိုက်ပြောပြမှာပါရှင်
။အသက်65နှစ်အရွယ်ဒီလအစောပိုင်းမှာကွယ်လွန်ခဲ့တဲ့ဇင်ဘာဘွေသမ္မတဟောင်းရောဘတ်မူဂါဘီရဲ့ချင်ရစ်သူဇနီးတဲ့သမ္မတဂရောဟောင်းဂရိတ်မူဂါဘီကအများမြင်မှာတော့တိတ်ခါရှိတဲ့တာဝန်ချေတဲ့မုတ်ဆိုးမတယောက်လို့ရှုမြင်ရပါတယ်။မူဂါဘီရဲ့ကျွင်းကျန်ရုပ်အလောင်းကိုတကြိုမဲ့ကိစ္စနဲ့ပတ်သက်ပြီး မူဂါဘီမိသားစုနဲ့အစိုးရကြားညှိနှိုင်းမှုကအဆင်မပြေဖြစ်နေချိန်မှာပဲတမရကရောရဲ့လူတွေမသိသေးတဲ့အတွင်းရေးကိစ္စတွေလည်းပေါက်ကြားထွက်လာပါတယ်။ဒီအခြေတင်ကိစ္စကဂရစ်မူဂါဘီနဲ့မိသားစုအတွက်တော့ဇင်ဘာဘွေရဲ့ရှုပ်ထွေးလှတဲ့အာဏာလွန်ဆွဲမှုတွေရဲ့အထွတ်အထိပ်ကိုရောက်ရှိသွားစေပါတယ်။မကြမ်းမမာဖြစ်နေတဲ့မူဂါဘီကငယ်ရွယ်တဲ့ဇနီးတွေကိုသူ့အရက်အရာဆက်ခံစည်းလို့ရဆိုတဲ့ခံမှန်ပြောဆိုချက်တွေထွက်ပေါ်လာတဲ့2019ခုနှစ်မှာတင်းမာမှုတွေဖြစ်ခဲ့တာလို့ဟရီရာအခြေဆိုင်အုပ်ချုပ်ရေးဆိုင်ရာအကြံပေးဒဲရက်မာတေးဆက်ကပြောပါတယ်ဒီလိုတင်းမာတဲ့အခြေအနေမှာပဲဂရစ်မူဂါဘီရဲ့ဖိအားပေးမှုကြောင့်သမရမူဂါဘီကဒုတိယသမရအီမန်ဆန်မနန်ကာကွာကိုရာထူးကထုတ်ပယ်ပစ်လိုက်တယ်လို့ဆွဆွဲချက်လဲထွက်လာခဲ့တာပါအဲ့ဒီနောက်သတင်းသုံးပတ်ကြာမှာပဲမူဂါဘီနှုတ်ထွက်ရေးဖိအားပေးဖို့မနန်ကာကွာကစစ်တပ်ကိုတုံးခဲ့ပါတယ်။အာဏာလွှဲပြောင်းရေးဟာဆန္ဒအလျောက်နဲ့ငြိမ်ငြိမ်ချမ်းချမ်းရှိခဲ့ပါတယ်လို့ပုံဖော်ဖို့ကမနန်ကာကွာအတွက်သိက္ကူအရေးကြီးခဲ့တယ်လို့လည်းမာတေးဆက်ကပြောပါတယ်။မနန်ကာကွာရဲ့တရားဝင်ဖြစ်မှုကိုအထင်အားစေမဲ့စစ်အာဏာသိမ်းမှုဆိုတာမျိုးတုံ့နှုံတာကိုမူဂါဘီကိုယ်တိုင်ကလက်မခံခဲ့ပါဘူး။အခုတော့မူဂါဘီကွယ်လွန်ခဲ့ပြီးနောက်မှာတော့မနန်ကာကွာနဲ့ဂရစ်မူဂါဘီကြားပိုပြီးတင်းတင်းမာမာဖြစ်လာခဲ့တာလို့မတ်တေးဆက်ကပြောပါတယ
် She's in a very weakened position from how she was before Mugabe's death
မူဂါဘီမဆုံးပါခင်ကနေဆိုင်တော့အခုချိန်မှာဂရစ်ကတိတ်ပြီးအားနည်းသွားတဲ့အနေထားပါမနန်ကာကွာအနေနဲ့မူဂါဘီကိုလွတ်လပ်ရေးပြည်သူ့ကကြီးဖြစ်ဆက်ပြီးအမွှန်းတင်ဖို့တိတ်ပြီးတင့်တော်တဲ့အချိန်လည်းဖြစ်ပါတယ်အမြဲတမ်းပြဿနာရှိနေတာကဂရစ်မူဂါဘီပါ။ဘာဖြစ်လို့လဲဆိုတော့မနန်ကာကွာရာထူးကထုတ်ခံရတာဂရစ်မူဂါဘီကြောင့်လို့လူတွေကယုံကြည်ထားကြတာပါ။ဒါပေမဲ့မူဂါဘီကိုလေးစားကြတာကြောင့်ဒီအချိန်နေကြောင်းပဲဂရစ်မူဂါဘီကထင်ထိုင်းချဲ့ခဲ့တာပါ
။မူဂါဘီကိုအမျိုးသားတရေကောင်းများတုတ်တံမှတချို့ဖို့အစိုးရရဲ့စန္ဒကိုမိသားစုကဆန့်ကျင်နေပုံရပြီးမူဂါဘီရဲ့ဇာပနာအစီအစဉ်ကအကြိမ်ကြိမ်အပြောင်းအလဲဖြစ်နေတာနဲ့အတူပဲလူသည့်မခံပဲဆွေးနွေးချက်တွေကပေါက်ကြားထွက်လာခဲ့ပါတယ်။နိုင်ငံပိုင်ဟာရဲလ်သတင်းစာကဒီသတင်းပတ်မှာပဲမူဂါဘီရဲ့ဟာရီရာဆိုင်အင်ကိုပိုင်ဆိုင်ကြောင်းဖော်ပြလိုက်ပြီးအများစုကတော့ဒါဟာမူဂါဘီမိသားစုအပေါ်ဩဇာညောင်းအောင်အနာယပါတီဘက်ကစူးစမ်းမှုအဖြစ်ရှုမြင်ကြပါတယ်။အဲ့ဒီနေ့မှာပဲမူဂါဘီရဲ့ရုပ်အလောင်းကိုမွေးရမြေကျစ်လက်ဒေသပို့မယ်အစီအစဉ်ကိုမိသားစုဘက်ကရှင်းပြချက်မရှိဘဲရုပ်သိမ်းလိုက်ပါတယ်။မူဂါဘီကိုရက်30အတွင်းတကြုံမယ်လို့မိသားစုဘက်ကလက်တလောပြောဆိုချက်ဟာဆိုရင်လေအချိန်ဆွဲထားတဲ့လုပ်ရလို့ယူဆရပါတယ်။ဂရစ်မူဂါဘီအတွက်တော့ထွက်ခွာသွားစရာနေရာကလည်းသိမ့်မရှိပါဘူး။2019ခုနှစ်တုန်းကတောင်အာဖရိကမော်ဒယ်အမျိုးသမီးတဦးကိုရိုက်နှက်ခဲ့မှုဆွဲချက်နဲ့အပန်းခံရမယ့်အရေးကလည်းရှိပါတယ်။အမေရိကန်နဲ့ဥရောပသမ္မတဘက်ကလည်းသူမကိုတန်းခတ်ပိတ်ဆို့ထားတာဖြစ်ပြီးပြည်ဝင်ခွင့်လည်းပိတ်ထားပါတယ်။ဂရစ်မူဂါဘီအနေနဲ့နေရရင်မှလည်းဥပဒေကြောင့်အရင်ဆိုင်နေရပြီးနိုင်ငံရေးရွယ်ချက်နဲ့တရားစီရင်တယ်လို့နာမည်ထွက်တဲ့ဇင်ဘာဘွေမှာဒီအမှုတွေပြန်ပေါ်လာနိုင်တယ်လို့မာတေးဆက်ကပြောပါတယ
်။ And they are charges relating to ivory smuggling
စင်စွေမောင်ကူကူးမှုနဲ့ပတ်သက်တဲ့အဆွေချက်တွေရှိနေပါတယ်။မူဂါဘီမိသားစုဝင်တွေနိုင်ငံရေးမှာပါလာပြီးဆိုတာနဲ့ဒီမှုတွေကပြန်ပြီးထွက်လာမှာပါ
။ဂရစ်မူဂါဘီကို VOA ကတွစ်ဆုံမေးမြန်းခွင့်တောင်းခဲ့ပြီးမဲ့လဲမိသားစုဘက်ကတစုံတရာမတုံ့ပြန်ခဲ့ပါဘူးရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကဗုဒ္ဓဦးနေမနက်ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုက်လမီတာ190 kHz 1595တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အတူအင်္ဂါညတိုက်ရိုက်လေးလိုင်းပြန်လည်ဆွေးနွေးကန်ဆွေးနွေးကပြန်လဲထုတ်လွှင့်ချက်အစီအစဉ်မှာတော့
ကျောင်းရင်းကျန်ရေးအတွက်ကျွန်တော်တို့ပြည့်ပြည့်လည်းနဲ့ချီတူဖို့ခင်တဲ့ဒီလေလေပုံစံနဲ့ပဲဆက်ဖြစ်နေမယ်အနေဒါရှိတယ်လို့ကျွန်တော်တို့မြင်ပါတယ်ဗျ
။ရင်းကျန်ရေးလုပ်ငန်းစဉ်တွေကိုသူတေသနာလုပ်နေတဲ့ကိုနေထွန်းနိုင်တဲ့အတူတခြားစိတ်ပါဝင်စားသူတွေရဲ့ဆွေးနွေးသုံးသပ်ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်ကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်မအီတန်စင်နဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်။
ရင်းကြရပေါ်မှာဆိုးရွားစွာဆက်ဆံမှုတွေမှာဒေါန်ဆန်းစုကြည်ရဲ့ခန်းကနဘလောက်ပါဝင်ပတ်သက်နေလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ကုလသမဂ္ဂဆိုင်ရာကျွမ်းကျင်ပညာရှင်တယောက်ပြောတဲ့ဆိုတဲ့ခေါင်းစဉ်နဲ့ဂျေမီကီတင်ကရေးထားတာကိုစက်တင်ဘာလ18ရက်နေ့စွဲနဲ့ The Washington Post စီးရင်းစာမှာဖတ်ရပါတယ်။ရင်းကြအေးဒေါန်ဆန်းစုကြည်ဘလောက်ပါဝင်ပတ်သက်မှုရှိနေလဲဆိုတာကဆက်ပြီးတော့ဆွေးနွေးသုံးသပ်ရအောင်မဲ့ဆုံးဖြတ်လို့မရနိုင်သေးတဲ့ကိစ္စဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာထိပ်တန်းစုံစမ်းစစ်ဆေးရေးမှုကအင်္ဂါနေ့မှာပြောလိုက်တယ်လို့ရေးထားပါတယ်။2019ခုနှစ်တုန်းကမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးကြောင့်ရခိုင်ဒေသကရင်ဂျာတိုင်းနဲ့ချီနေရဲစုခွာထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ကတည်တည်ချာချာမသိတာဖြစ်နိုင်ပေမဲ့လည်းနေမြေရှင်းလင်းရေးကိစ္စဖြစ်ပြီးနောက်ပိုင်းမှာလည်းဒေါန်ဆန်းစုကြည်ဘက်ကဒီကြောင်းနဲ့ပတ်သက်ပြီးတော့နှုတ်ဆက်နေကြတယ်လို့မြန်မာနိုင်ငံဆိုင်ရာအသေးစားလွတ်လပ်သောနိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့ IIFFM ဥက္ကဋ္ဌမာဇူကီဒရစ်မန်ကပြောတဲ့အကြောင်းဆောင်မှမှာဖော်ပြထားပါတယ်။ဒီလိုလူခွင့်ချိုးပေါမှုတွေကိုကျူးလွန်ခဲ့တဲ့အစ်စ်ဘိုးချုပ်တွေအပါအဝင်သက်ဆိုင်သူအားလုံးကိုရေးယူဖို့ RFFM ကနောက်ဆုံးထုတ်ပြန်တဲ့စီရင်ခံစာမှာတိုက်တွန်းထားတယ်လို့ဆိုပါရယ်။အခုလိုဒါရစ်မန်ဝေဖန်လိုက်တာကဒေါန်ဆန်းစုကြည်အနေနဲ့လည်းနှုတ်ဆက်မနေဘဲနဲ့ကျူးလွန်သူတွေကိုရေးယူဖို့ဖိအားပေးလိုက်တဲ့သဘောတည်းရောက်တယ်လို့လည်းဆောင်းပါးရှင်ကယူဆပါရယ်။ကုလသမဂ္ဂဆိုင်ရာမြန်မာတမန်ဦးကျော်မွန်းထွန်းကတော့ရွှင်ကြဲပေါ်မှာလူခွင့်ချိုးပေါမှုကျူးလွန်တယ်လို့ဆွဆွဲထားခြင်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာတရားခွင်မှာစစ်ဆေးခံမှုမြန်မာနိုင်ငံဘက်ကလက်မခံတဲ့အကြောင်းဆူဇလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့ကုလသမဂ္ဂလူခွင့်ဆိုင်ရာညီလာခံမှာပြောသွားတယ်လို့យေတာထားပါတယ်။ဘသူပေါ်မှာလူခွင့်ချိုးပေါမှုတွေကိုမဆိုမြန်မာဆွေရကလက်ခံမှာမဟုတ်တယ်လို့ဒီလိုကျူးလွန်သူတွေကိုလည်းအရေးယူမှာဖြစ်တဲ့အကြောင်းသူကပြောသွားတယ်လို့យေထားပါတယ်။မြန်မာနိုင်ငံတွင်းကလူခွင့်ချင်းတွေဟာပြီးခဲ့တဲ့12လအတွင်းမှာလည်းတိုးတက်ကောင်းမွန်လာတာမရှိတယ်လို့တစ်ဖက်ကကြည့်ရင်လည်းပုံအောင်ဆိုးလာသေးတယ်ဆိုပြီးတော့အချက်လက်ရှာဖွေရေးအဖွဲ့ဝင်တယောက်ဖြစ်တဲ့ Christopher Sido ဒီကပြောတာကိုဖော်ပြထားပါတယ်။ကျူးလွန်သူတွေကိုအရင်မယူဘဲနဲ့လွှတ်ထားတာကြာလာတာနဲ့အမျှမြန်မာနိုင်ငံလူခွင့်အချင်းတွေလည်းဆိုးရအောင်လုပ်တဲ့သူတွေကိုမြန်မာအရသာဆိုးရအနေနဲ့ရေးယူဖို့နောက်ပိုင်းမှာပို့ပြီးတော့ခင်းလာမယ်လို့ Sido ဒီကရေးသားထားတာကိုဆောင်းပါးရှင်ကဖော်ပြထားပါတယ်ရှင်
။ Time to up the game ဆိုတဲ့ The Pioneer Online သတင်းဆောင်ပါတစ်ပုဒ်ကိုလည်းပြောပြချင်ပါတယ်။ဒီမိုကရေစီအုပ်ချုပ်ရေးအတွင်းကူပြောင်းနေတာ၄နှစ်ပဲတက်တန်းရှိသေးတဲ့မြန်မာနိုင်ငံဟာနိုင်ငံခြားယင်းနှိမ့်နှံမှုတွေအသေးအံလိုအပ်နေပါတယ်။မြန်မာနိုင်ငံထဲမှာအိန္ဒိယကမဖြစ်စလောက်ပမာဏနဲ့ယင်းနှိမ့်နှံတဲ့အချိန်မှာတရုတ်ကတော့အကျိုးများစေမဲ့ကုန်သွယ်ရေးကမ်းလှမ်းချက်တွေနဲ့ဒေါအောင်ဆန်းစုကြည်ကိုစီရင်ပြီးအခွင့်ကောင်းယူသွားခဲ့တယ်။ယင်းနှိမ့်နှံမှုတွေကိုငစားအဖြစ်သုံးပြီးတရုတ်ကစီးပွားရေးနဲ့မြန်မာပြည်ကိုဝါမျိုခဲ့တယ်လို့ရေးထားပါတယ်။မြန်မာနိုင်ငံယင်းနှိမ့်နှံမှုနဲ့စီးပွားရေးလုပ်ငန်းစီမံခန့်ခွဲမှုဌာနရဲ့စီးရင်တွေအရ1988ကနေ2012ခုနှစ်အတွင်းမြန်မာနိုင်ငံမှာအိန္ဒိယရဲ့ယင်းနှိမ့်နှံမှုဟာအမေရိကန်ဒေါ်လာတန်ပေါင်း 863.569 ရှိခဲ့ပြီးတရုတ်ကတော့တန်ပေါင်း 2000 ကျော်ယင်းနှိမ့်နှံခဲ့ပါတယ်အခုလက်ရှိ 2018-2019 တနှစ်တာကာလအတွင်းမှာအိန္ဒိယကအမေရိကန်ဒေါ်လာ 29.925 သန်းမြုပ်နှံခဲ့ပြီးတရုတ်ကတော့ဒေါ်လာတန်ပေါင်း 304.32 မြုပ်နှံခဲ့တာကြောင့်တရုတ်ရဲ့ယင်းနှိမ့်နှံမှုပမာဏဟာအိန္ဒိယထက်အဆ200ပိုပြီးများတယ်လို့ထောက်ပြထားပါတယ်တရုတ်ရဲ့အထောက်ပံ့နဲ့တရုတ်မြန်မာစီးပွားရေးစင်ကြံလန်းစီမံကိန်းကဆိုရင်လည်းအားလုံးအဆင်သင့်ဖြစ်နေပြီးအထမြောက်ဖို့အတွက်ဒေါ်ဆန်းစုကြည်ရဲ့အဆိုအရနဲ့ဆွေးနွေးနေပါတယ်။ အမေရိကန်ဒေါ်လာတန်400ကုန်ကြမယ်လို့ခန့်မှန်းထားတဲ့မြစ်ကြီးနားစီးပွားရေးဇုန်မြေဟာဧက4900ဝန်းကျင်ရှိပြီးဒုတိယကမ္ဘာစစ်ကနာမည်ကျော်တမိုင်းဝင်လီတိုလမ်းမကြီးလည်းပါဝင်သလိုစက်ယုံပေါင်း500ဝန်းကျင်နဲ့အဆောက်အဦပေါင်း5000ဝန်းကျင်တည်ဆောက်မှာဖြစ်ပါတယ်။အိန္ဒိယကတော့မြန်မာနိုင်ငံအတွင်းစီးပွားရေးအခြေခံအဆောက်အဦတွေစောက်လုပ်ရေးအစီအစဉ်တွေအထမမြောက်ခဲ့ပါဘူး။အရှိတောင်အာရှမှာအိန္ဒိယကသူ့ရဲ့အရှိမျော်ဝါဒကိုအကောင့်ထဲဖော်ရမှာမြန်မာနိုင်ငံကပေါင်ကူတရာဖြစ်တယ်ဆိုတာကိုထက်မတွေ့လို့မရတဲ့အကြောင်းအိန္ဒိယအစိုးရကသဘောပေါက်ရမှာဖြစ်တယ်လို့လည်းဆောင်းပါးရှင်ကဆိုပါတယ်။ကျန်တဲ့ကမ္ဘာနိုင်ငံတွေကရိုဟင်ဂျာတွေကိုတိုင်းရင်းသားမျိုးနွယ်စုလိုက်တုတ်တင်ရှင်လင်းမှုဖြစ်မြန်မာနိုင်ငံကိုပစ်တင်ပြောဆိုနေခြင်းရိုဟင်ဂျာတွေနေရပြန်ရေးဆိုပြီးဝိုင်းဝန်းတောင်းဆိုနေကြခြင်းမှာတရုတ်အစိုးရကမြန်မာပြည်ရဲ့လုံခြုံရေးစိုးရိမ်ချက်ကိုနားလည်ပါကြောင်းပြောခဲ့တာကလည်းမြန်မာအနေနဲ့တရုတ်ဘက်ကိုအလေးသာစေတယ်လို့ဆိုပါတယ်။အိန္ဒိယကတော့တရုတ်နဲ့မတူပဲရိုဟင်ဂျာတွေနေရပြန်ရေးအတွက်အထောက်ပံ့အဖြစ်အိမ်အလုံး250ကိုစောက်ပေးခဲ့ပါတယ်။မကြာသေးခင်နှစ်တွေးအတွင်းမြန်မာနဲ့အိန္ဒိယနှစ်နိုင်ငံအစိုးရအချင်းချင်းကြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေကောင်းမွန်တိုးတက်တဲ့အထက်မှာအထူးသဖြင့်ထောက်လှမ်းရေးသတင်းအချက်အလက်တွေဖလှယ်ကြတာလည်းပါဝင်ပါတယ်။အိန္ဒိယရဲ့အရှိမျောက်ပိုင်းမြန်မာနယ်စပ်အတွင်းမှာခိုအောင်းနေကြတဲ့လက်နက်ကိုင်အစွန်းရောက်အဖွဲ့တွေကိုနှိမ်နှင်းဖို့မြန်မာအစိုးရစီကစစ်ရေးအကူအညီမလွဲမသွေယူရမှာကိုလည်းလုံးဝအတိမတ်ပြုရမှာဖြစ်တယ်လို့ဆိုပါတယ်။စီးပွားရေးနဲ့ပတ်သက်ရင်တရုတ်လိုစွန့်စားဖို့အိန္ဒိယအစိုးရအနေနဲ့ယုံကြည်မှုမရှိပေမဲ့အိန္ဒိယနိုင်ငံတွေကိုအလေးထားတယ်ဆိုတဲ့ပုံရိပ်ကိုတော့အခိုက်အမာပြရမှာဖြစ်တဲ့အကြောင်းနဲ့ဒေသရင်းမှာတရုတ်ရဲ့လွှမ်းမိုးမှုကိုထိန်းချုပ်နိုင်ဖို့သာမကတရုတ်ကကြားခံဝင်လာလို့အိန္ဒိယမြန်မာနိုင်ငံကိုလက်လွတ်ရမယ်အဖြစ်မျိုးကိုလည်းရှောင်ရှားနိုင်ဖို့အိန္ဒိယအနေနဲ့မြန်မာနိုင်ငံထဲမှာပိုးပြီးရင်းနှီးမြှုပ်နှံရမှာဖြစ်ကြောင်းဆောင်းပါရှင်ရူပက်ဒူတာကရေးသားထားပါတယ်ရှင
်ဗီဒီယိုရဲ့ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလတန်းကစီစဉ်ပို့ချပေးထားပါတယ်ရှင
်ဒီကိမ့်နဲ့ကျင်ပြမယ့် idiom အသုံးကတော့
roll your eyes
ဖြစ်ပါတယ်စာလုံးပေါင်းက ROLL roll ကလှိမ့်တာလဲစီတာ YOUR yoga ကသင်ဤ EYES eyes ကမျက်လုံးတွေဆိုတော့ squint ခုံရဲ့ဓာတ်ရိုက်ဒီပေကတော့မျက်လုံးတွေကိုလဲစီတာပေါ့တကယ်တော့ဒီအသုံးဟာမျက်စိအမူအရာရတစ်ခုခုကိုမချေနှက်တာမယုံတာစိတ်မရှိတော့တဲ့အမူအရာမျိုးကိုပြတ်တာတာဖြစ်ပါတယ်တကယ်လည်းပဲမျက်စိကိုအပေါ်ကိုပြင်ပြီးပြတာတဲ့အမူအရာဟာနင်းနေတော့တစ်ဖက်သားကိုမလေးစားရရောက်တယ်လို့ဆိုရမှာပါဒါကြောင့်လဲသားသမီးကမိဘဒီဘက်ကဆရာသမားကိုအဲ့ဒီလိုအမူအရာနဲ့ပြတာရင်တကယ်ပဲတစ်ဖက်ကဒေါသပုံထကြမှာမလွဲပါဘူးဒါကြောင့် idiom အသုံးကတော့ roll your eyes ကစောစောကပြောခဲ့တယ်လို့ပါပဲတစ်ဖက်သားပြောတာကိုမယုံတာမလေးစားတာစိတ်မရှိတော့တာကိုညှိညွတ်တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Susan's mother was very upset when she saw her daughter roll her eyes. She thinks it's rude, as she feels she has the right to tell her daughter not to be late coming home at nights.
Susan ရဲ့မိကသူ့သမီးကမျက်စိကိုပင့်ပြီးစိတ်မရှိတော့တဲ့အမူအရာလုပ်ပြတော့သိတ်ကိုဆိတ်ဆိုးသွားတယ်။ညတွေမှာအပြင်ကနေညနေပြန်လာတာမတင့်တော်ဘူးလို့အမေတူအူအနေနဲ့ပြောပိုင်ခွင့်ရှိတာမို့ခုလိုလုပ်ပြတာကိုရိုင်းတယ်လို့ယူဆတာပေါ့လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Susan's mother was very upset when she saw her daughter roll her eyes. She thinks it's rude as she feels she has the right to tell her daughter not to be late coming home at nights
say မရှိဘူးမလေးစားဘူးမယုံဘူးဆိုပြီးတော့မျက်စိကိုပင့်ပြီးပြတ်တာတဲ့အမူအရာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
roll your eyes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Style Irian အသုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်းစီစဉ်ပို့ချပေးသွားတာဖြစ်ပါရဲ့ရှင်။အခုတော့ကိုသားညွန်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းစုံတွေကအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြည့်ကြရအောင်ပါရှင
်။ဒီမှာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းစီစဉ်ကနေပြီးတော့ကြိုးစားပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီကနေ့ပြုလုပ်တဲ့ကျိုင်းတုံဆွေးနွေးပွဲနဲ့ပတ်သက်လို့ပါ။မြောက်ပိုင်းလက်နက်ကိုင်တိုင်းသားမဟာမိတ်အဖွဲ့နဲ့မြန်မာဆွေးရညီညာရေးကူစရီကြားမှာညီညာရေးဆွေးနွေးပွဲတက်ကိုအခုဒီစက်တင်ဘာ18ရက်နေ့မှာရှမ်းပြည်မြောက်ပိုင်းကျိုင်းတုံမြို့မှာဆွေးနွေးပါတယ်။ဒါဆိုရင်တော့တစ်လအတွင်းမှာဒုတိယအကြိမ်မြောက်ဆွေးနွေးတာဖြစ်ပြီးတော့အခုလိုဆွေးနွေးစဲအချိန်မှာကိုပဲနှစ်ဖက်တိုက်ပွဲတွေကရှမ်းပြည်မြောက်ပိုင်းမှာရောရခိုင်မြောက်ပိုင်းမှာပါရှိနေတာပါ။ဒါကြောင့်မလို့ဒီဆွေးနွေးပွဲတွေကနေပြီးတော့အခုဖြစ်နေတဲ့စစ်ပွဲတွေရက်စဲသွားနိုင်တဲ့ပြည်လည်မှုတွေဖြစ်လာနိုင်ပါမလားကျွန်တော်တို့သုံးသပ်မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ကိုနေထွန်းနိုင်ပါကိုနေထွန်းနိုင်အောင်ဆိုလို့ရှိရင် ISP Peace Tax Body ISP သူတင်နာဖွဲ့ရဲ့ညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဒီသူတင်နာလုပ်ငန်းတွေမှာတာဝန်ခံတကူဖြစ်ပါတယ်နောက်တူကတော့ဥမ္မောင်စုပါဥမ္မောင်စုကတော့နိုင်ငံရေးလေးလာသူနောက်မြမရေးလေးလာသူနောက်မြမညီညာရေးကိစ္စတွေနဲ့ပတ်သက်လို့လည်းပြောဆိုဆွေးနွေးနေသူဖြစ်ပါတယ်နှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးကိုနေထွန်းနိုင်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျာကိုနေထွန်းနိုင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ကိုနေထွန်းနိုင်ခုနကကျွန်တော်ပြောသွားလို့ပါပဲကျိုင်းတုံဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကိုနေထွန်းနိုင်ကလည်းဒီ ISP Peace Tech ကနေပြီးတော့ဒီကျိုင်းတုံဆွေးနွေးပွဲနဲ့ပတ်သက်လို့ဟာလေးတွေတုံ့တက်ထားကျွန်တော်တွေ့ရပါတယ်ကျွန်တော်အရင်ဆုံးဒီကျိုင်းတုံဆွေးနွေးပွဲဖြစ်လာတဲ့အခြေအနေပေါ့နော် background လေးနဲ့နောက်ကဒီဆွေးနွေးပွဲနဲ့ပတ်သက်လို့အဲ့ဒါလေးအတူချုပ်လေးကိုနေထွန်းနိုင်အရင်ဆုံးပြောပြပါလား
ကျိုင်းတုံဆွေးနွေးပွဲကတော့ကျွန်တော်တို့ဒါပြီးခဲ့တဲ့ဒီ August 15ရက်နောက်ပိုင်းဖြစ်ခဲ့တဲ့အားရဲ့ဆက်လို့ပြောနိုင်တယ်ပေါ့အဲဒီခြေပိုင်းမှာတော့ကျွန်တော်နည်းနည်းလေးဤလေလေနဲ့တင်းကန်နေတဲ့အနေအထားမျိုးရှိတယ်ဒါပေမဲ့ August 15ရက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းမှာနောက်ဆုံး30ရက်နေ့မှာတိုင်းတို့ပေါ့ပထမဆုံးကြိမ်တွေ့လာခဲ့တယ်ပေါ့နော်ဒုတိယဟိုဒီတခြားလုံးဆိုရင်တော့4ကြိမ်တော့တွေ့တာပေါ့3ကြိမ်တော့တွေ့တာပေါ့လေဆိုတော့အဲဒီအနေအထားကဒီနေ့ဟိုကျွန်တော်လည်းစောပိုင်းနဲ့ကခံမှန်းထားပါတယ်ကျွန်တော်ဖြစ်နိုင်ကြီးကအများကြီးသိမရှိဘူးပေါ့နော်3ချက်ပဲရှိတယ်အဲပထမချက်ကတော့ဒီနေ့ဖြစ်သွားတဲ့အခြေအားပေါ့နော်ဆိုတော့ကျွန်တော်တို့ဒီလူလာလွတ်သားခြေနေပုံစံမျိုးနဲ့ပဲချိန်ကပ်ပြီးနောက်ပိုင်းမှာဆက်လက်ဆွေးနွေးမယ်ဆိုတဲ့သဘောတူချက်ထွက်သွားတယ်ပေါ့လေဆိုတော့ဒါကလည်းအရင်15ရက်30ရက်နေ့ August 30ရက်နေ့မှာရှင်းနေခဲ့တဲ့အချက်တွေနဲ့တိတ်တော့လဲကွာဟတဲ့အနေအထားမျိုးရှိပါဘူးဆိုတော့ထူးခြားတာကတော့ဒီနေ့ဆွေးနွေးပွဲကတက်စပါလာတဲ့အနေအထားပဲထူးခြားတယ်လို့ပြောလို့ရပါတယ်ကျန်တာကတော့ဟိုကျွန်တော်ကြူပြီးသုံးသပ်ထားတယ်လို့ပါပဲကျွန်တော်ညီငယ်ရဲ့အတွက်ကျွန်တော်တို့ပြည့်ပြည့်ပြည့်လည်းနဲ့ချစ်ဒီလို့ခင်တဲ့ဦးလေးလည်းပုံစံနဲ့ပဲဆက်ဖြစ်နေမယ်အနေဒါရှိရလို့ကျွန်တော်တို့မြင်ပါတယ်ဗျ
ဟုတ်ကဲ့အခုပြောနေတဲ့အချိန်မှာကိုတကယ်တမ်းပြောရင်တော့တိုက်ပွဲတွေကဖြစ်နေပါတယ်အဲ့တော့တိုက်ပွဲတွေအဓိကရက်စဲနှံအောင်လူအတွက်စ조사နေကြတာကိုနှစ်ဖက်စလုံးအစိုးရပါဝင်ပေါ့အစိုးရပါပါတယ်ဆိုသုံးဖက်ပေါ့နော်အဲ့တော့ဒီအချိန်တွေကတကယ်တိုက်ပွဲတွေဆဲသွားနေမယ်အချိန်တွေရောခြေလမ်းမြင်ရလားခင်ဗျ
ကျွန်တော်မြင်တာကတော့ဒီတက်မတော်ကနောက်ဆုံးသူဒီရုဒ္ဓကျင်းမြောက်ပေါ့ဗျာ၄ကျင်းမြောက်သူဒီစစ်တိုင်း၅ခုမှာအပြည့်ခက်ရစဲရေလောက်ထားတာ၄ကျင်းမြောက်က27ရက်နေကုန်ပြီဗျာလက်ရှိအချိန်မှာတော့ထိုးစစ်ရှိတယ်ဒါပေမဲ့ပြင်းထန်တဲ့ထိုးစစ်တော့မရှိသေးဘူးအဲ27ရက်နေနောက်ပိုင်းကိုတက်မတော်ကဘယ်လိုလုပ်မလဲပေါ့သူတို့ဒီအပြည့်ခက်ရစဲရေထပ်ပြီးတည်တန်းထုတ်မလားတောင်းမို့ရက်လိုက်မလားရက်လိုက်မယ်ဆိုရင်တော့တိုက်ပွဲတွေကကျွန်တော်တို့အရင်ကဖြစ်ခဲ့တဲ့အနေအထားတကူပုံများလာနိုင်တယ်အခုလောလောဆယ်မှာနေကျွန်တော်အနေဆုံးဖြစ်နိုင်ကြီးကဒုက္ခတွေက6600ကျော်ဖြစ်သွားပြီဘာမှဒါလူစီတာတွေမပါသေးပါဘူးတကယ်လို့ကကြီးမားတဲ့ထိုးစစ်တွေအခုဖြစ်နေတဲ့အနေအထားတွေပုံပြင်းထန်တဲ့ထိုးစစ်တွေဖြစ်လာခဲ့မယ်ဆိုရင်တော့တော်တော်လေးကိုဆွင့်ရတဲ့အနေအထားရှိတယ်လို့ပဲကျွန်တော်မြင်ပါတယ်ဗ
ျဟုတ်ကဲ့ကိုနေထွန်းနိုင်လေးလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ဥမ္မောင်အောင်ဆိုးဖိတ်ခေါ်ကြပါလေဥမ္မောင်ဆိုးရေးကြားရပါလားခင်ဗျာ
ဟုတ်ကဲ
့ဥမ္မောင်ဆိုးရေးဒီကနေ့ဆွေးနွေးပွဲကတော့တို့ကတော့သဘောတူညီချက်ခုနှစ်ချက်ထွက်တယ်လို့ပြောပါရတယ်ကျွန်တော်ကြည့်ရတော့တကယ်တိတိပပတော့မဟုတ်ပါဘူးအဓိကဆက်ပြီးတော့ဆွေးနွေးသွားဖို့ဆိုတဲ့အနေထားမျိုးပဲပေါ့နော်ဥမ္မောင်ဆိုးအနေနဲ့ကောဒီနေ့ဆွေးနွေးပွဲရလဒ်တင်နဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲ
ဒီဆွေးနွေးပွဲခုနှစ်ဒီနေ့ဆွေးနွေးပွဲမှာပါဝင်ပေါ့ဗျာကျွန်တော်ဒီနေ့ထက်မှဒီနောက်ပိုင်းလေးပွဲနဲ့ဒီ NRPC နဲ့ဆွေးနွေးတာ၅ရက်ရှိသွားပြီပေါ့ဒီ၅ရက်ဆွေးနွေးပွဲဒီနေ့ဆွေးနွေးပွဲမှာသဘောတူညီချက်ဆိုတာပြည်ပြည်ရင်ထွက်လာတာတခုကတော့ဒီနေ့ဆွေးနွေးပွဲထူးခြားချက်ပေါ့တော်တော်ကြီးရဲ့ခုနှစ်ချက်ဆိုတာတော့အဲ့ခုနှစ်ချက်တည်းမှာအရေးပါတဲ့အချက်ကတော့တနင်္လာချထားရေးဆိုင်ရာကိစ္စများတိုက်ပွဲများထပ်မံမဖြစ်ပေါ်ရမည်လို့ဆောင်ရွက်မည်ဆိုပြီးနှစ်ဖက်လိုက်နာရမယ့်စီးနှံသတ်မှတ်ချက်တွေနဲ့ဆက်လျင်ပြီးတမတော်ကူဆိုတဲ့အဖွဲ့နဲ့ဆက်လက်ဆွေးနွေးရန်ထက်လောင်းတော်တော်ကြီးကြားရအချက်ကတော့ထူးခြားပါတယ်ဒီအချက်ကိုကျွန်တော်ကဒီတို့နောက်တစ်ပတ်အောက်တိုဘာလဆွေးနွေးပွဲမှာဒီအချက်ကိုဦးစားပေးဆွေးနွေးမယ်ဆိုလို့ရှိလို့ရှိရင်တော့ဒီပြဿနာကိုဖြေရှင်းနိုင်မယ်လို့ထင်ပါတယ်ဒီချက်က
တကယ်တော့ဒီနေ့တိုက်ပွဲတွေဖြစ်ပွားနေတဲ့ဒီဟိုရက်စဲဖို့ဆိုရင်အဓိကကြတဲ့အချက်ပဲဖြစ်ပါတယ်ဒီအဓိကကြတဲ့အချက်ကိုဒီနောက်လာမဲ့ဆွေးနွေးပွဲအော်တိုဝါ6ကြိမ်မြောက်ဒီနေ့တော့မှ6ကြိမ်မြောက်တူတဲ့ဆွေးနွေးပွဲမှာဒီလက်ငင်းကြကြဖြစ်ချင်းနိုင်နေဆိုရင်တော့တိုက်ပွဲတွေရက်နိုင်နေမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒီနေ့မှာကျွန်တော်မြင့်ချင်တာကတက်နေရချထားရေးကိစ္စပါအထူးဖြစ် AA ရခိုင်လက်နက်ကင်ကိစ္စပါဆိုလိုရကရခိုင်လက်နက်ကင် AA ကရခိုင်မြောက်ပိုင်းမှာသူတို့ခြေချဖို့ကြိုးစားတယ်တက်မလို့ဘက်ကဒါကိုလက်မခံဘူးဒီအနေထားကတကယ်တမ်းဟိုနှစ်ဖက်ပြွေးလေလေဖြစ်နိုင်မှာမလား
အဲ့အဲ့ဒါတကယ်ဒီအဓိကကွန်ဆက်ပြဿနာပါပဲဒီမြောက်ပိုင်းလေးဘွဲနဲ့ကျွန်တော်ငင်းငိုင်းဆွေးနွေးနေတဲ့အချိန်မှာအေးရလေရခိုင်မှာသူတို့ရခိုင်တပ်ပြီးလက်နက်ကင်တပ်ပြီးအခြေချအမယ်ဆိုပြီးအခြေခံဒေသတစ်ခုပေါ်ဖို့တဲ့သူတို့တိုက်ပွဲဝင်နေတယ်ပေါ့တမလို့အနေနဲ့ကလည်းဒီဒေသမှာဖြူအောင်ဒေသဖြစ်တဲ့အတွက်ကြောင့်မလို့ဟိုလက်မခံနိုင်ဘူးလို့ပြောနေဒီဟာဒီဆုံးပြပေးမယ့်ကိစ္စလိုပဲမြင်ပါတယ်ခင်ဗျာဒီဟာဟိုတော်ရကြီးကြီးနဲ့ဘယ်သူကအလျှော်တင်းလုပ်ပေးနိုင်မလဲဆိုတာပြဿနာပါပဲဒါကိုကျွန်တော်ဆက်လက်စောင့်ကြည့်ဖို့လိုအပ်တဲ့အဓိကကွန်းဆက်ဒီညောက်ပိုင်းလေးဘွဲနဲ့ညီငယ်ရေးကိစ္စမှာအဓိကကွန်းဆက်ပြဿနာပဲဖြစ်ပါတယ်
ဟုတ်ကဲ့နောက်တစ်ခုကျွန်တော်ဦးမောင်ဆိုမိကျင်တာကတက်မလို့ရဲ့သဘောထားပါဒီညောက်ပိုင်းဖွဲ့အထူးသဖြင့်၃ဖွဲ့ပေါ့ဒီ TNL ရဲ့ AA ရဲ့နောက်ကုကန်ရဲ့ဒီဖွဲ့တွေနဲ့ပတ်သက်လို့ရင်းရဆလို့ရှိရင်ညီငယ်ရေးနဲ့ပတ်သက်လို့လုပ်ငန်းစဉ်မှာပါဖို့ထိကိုတက်မလို့လက်မခံဘူးဒါပေမဲ့အခုအနေထားမှာဆွေးနွေးလာတယ်ဒီနေ့ဆိုလို့ရှိရင်တက်မလို့ကုစလေပါပါဝင်ဆွေးနွေးလာတော့တက်မလို့ဘက်ကသဘောထားပြောင်းလာတာလားတက်မလို့ရဲ့ရည်တည်ချက်ဒီဖွဲ့တွေနဲ့ပတ်သက်လို့ဘယ်လိုများသဘောထားရှိပါလဲ
ဒီလိုမျိုးပြောလောက်လာတယ်လို့ပြောရမယ်ဗျဒီမတိုင်ခင်မှာဒီမတိုင်ခင်မှာကျွန်တော်တို့ KBC ဥက္ကဋ္ဌကိုတရားစွဲဆိုတာရှိတယ်အဲ့ဒါကိုပြန်ရုပ်သိမ်းပြီးတော့ KBC ဥက္ကဋ္ဌနဲ့ကာဝေးဥပဒေချုပ်နဲ့တွေ့တဲ့အချိန်မှာအဲကျွန်တော်တောင်းတော်မူ၆ချက်နဲ့ပတ်သက်ပြီးတော့ကျွန်တော်ညှိနှိုင်းနိုင်ပါတယ်ဆိုတဲ့ဒီစကားမျိုးပြောထွက်လာတွေ့ရတယ်ဒါကတော့ဒီနောက်ဆက်တစ်ခုနဲ့ကစပြီးတော့ညီငယ်လေးလုပ်ငန်းစဉ်စတွေကဒီကိုနေအတွက်မှာအဲထူးခြားတဲ့ဒီဒီစကားလမ်းကြောင်းလိုပဲပြောပါမယ်ခင်ဗျအဲဒီနေ့နောက်ပြီးတော့လေကျွန်တော်တို့ဒီ2015ခု2019ခုနှစ်ဩဂုတ်လ15ရက်နေ့တိုက်ပွဲတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာဒီပြဿနာကညီငယ်လေးနဲ့ဖြေရှင်းမှလားစစ်တပ်ကြီးဖြေရှင်းမှလားဆိုတဲ့မိကုန်းကိုဟိုနှစ်ဖက်သုံးလုံးကတိတိကျကျဖြေရတော့မယ်အခြေအနေမျိုးဆိုက်ရောက်လာတယ်ဒီအဲ့တော့ဒီတော့တိုင်းအခြေအနေမျိုးရောက်လာတဲ့အချိန်ဒီမှာဒီတက်နိုင်မများကြိုးစားပြီးတော့ဖြစ်ရှင်းမယ်ပျော်ပြောင်းမှုတစ်ခုကိုပြမယ်လို့ဟိုကျွန်တော်တို့ဆောင်ရွက်တဲ့အနေအထားမျိုးလို့ပဲဆိုရပါမယ်ခင်ဗျာ
တော်ရှင်ချုပ်ကိုချိန်ပေးကြပါလေပြန်ပြီးတော့အရှင်ဆုံးဆွေးနွေးပင်းမင်းများလို့လည်းဥမောင်ကျော်စံတူတူတူဆွေးနွေးမင်းများလို့ရပါတယ်ခင်ဗျာ
အခုသဘောတော့ပြောင်းတယ်မပြောင်းတယ်ပြောတာကအခုသဘောတူချက်ကသူတို့တစ်ဖက်ကရခိုင်ပြည်ကိုရခိုင်မြို့ဒေသကိုအဖြေအောင်နေပြီးရှင်းနေတာကိုဖြေလာတယ်လို့ဆိုတဲ့စစ်စစ်ချက်ကပူပြီးတော့ဒါပူပြီးတော့ပြည်ရဲ့ညံများတယ်လို့ကျွန်တော်တို့ကမြင်ပါတယ
်ဥတ္တမောင်ရှိပါတယ်ခင်ဗျာဥတ္တမောင်ဆွေးနွေးမင်းများလို့ရပါတယ
်တမတော်ကလည်းဒီလိုရဲ့ကံတော်ပြီးတော့ဒါလက်နဲ့ဆင်ရသုံးနေကြပါခင်ဗျာဟိုလက်နဲ့ကန်တဲ့အဖွဲ့ကလည်းကျော်လေးဆက်ကြည့်ကြည့်တော့နေရတယ်ခင်ဗျာအဲ့တော့သူတို့နှစ်ဖက်လုံးကိုပြည်တယ်အောင်လို့မှာတမ်းမလို့ဟိုတိုင်ရောက်ပြရမှာဖြစ်ပါခင်ဗျာအခုတိုင်းတို့ကိုဆွေးနွေးပွဲဆိုတော့ဒီတာပင်လားမိုင်းလားလားဖိတ်တာဆိုတော့ဒီချီနေပါဘူးဒီကြောင်လမ်းနေသွားတာပြည်သူတွေအများဆုံးဒုက္ခရောက်ပါခင်ဗျာ
ဦးချင်းမြေဆွေးနွေးမင်းများလို့ရပါတယ်ခင်ဗျာ
တဲ့ပွဲကြီးကတော့ကျွန်တော်ညာလက်ချစ်ဖူးလက်ချစ်နောင်လက်ချစ်နေမှာပါပဲဆရာငင်းငယ်မို့ကတော့တော်တော်လေးကိုမြေပေါင်းရောက်တာအလန့်ကွာလိုက်မယ်လို့ထင်ပါတယ်အဲ့တော့ဆိုတော့ကျွန်တော်တို့ဟိုအရှိတောင်အခြားနိုင်ငံတွေထဲမှာကျွန်တော်မြန်မာနိုင်ငံပြန်စားတာအပေါ်များဆုံးအားကြောင့်စစ်အာဏာရှင်တွေကတော့ဆော့တက်ပြီးတော့ကျွန်တော်တို့အာဏာရှင်စနစ်တည်ဆောက်ခဲ့တယ်အဲ့ဒီအာဏာရှင်စနစ်တည်ဆောက်ပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒီရေးဆွဲခဲ့တယ်အဲ့ကြောင့်ကျွန်တော်တို့ငြိမ်းချမ်းဖို့ဆိုရင်မြန်မာပြည်ကောင်စီငြိမ်းချမ်းဖို့ဆိုရင်ကျွန်တော်တို့ပြန်စားတာတွေနဲ့ပုံမှဒါမှမဟုတ်2008ဖွဲ့စည်းပုံရင်းနဲ့ပြန်မှဒါမှမဟုတ်ကျွန်တော်တို့ရေးဆွဲခဲ့တဲ့ကျွန်တော်တို့အာဏာရှင်ခေါင်းဆောင်တွေနဲ့တက်ကြည့်ကျွန်တော်တက်ရှိတင်ကြမရှိတော့မှဖြစ်နိုင်လိမ့်မယ်လို့ထင်ပါတယ်ဒါပါပဲ
ဥညွတ်လှကနေဒါနိုင်ငံကပါဥညွတ်လှဆွေးနွေးမင်းများလို့ရပါတယ်တူတူတူပေါ့
ဟုတ်ကဲ့အခုတိုင်းတုံဆွေးနွေးရတာတော့ဒီဟန်ပြတက်တက်ဖြစ်ပြီးတော့ရေတော်အယုတ်ရေးတို့ပဲဖြစ်မှာပါခြေအောင်စုကနေမိသားတစ်ဖက်ရေမုတ်တစ်ဖက်ကျင်သုံးနေတဲ့ policy ကအခုတည်းကကျင်သုံးနေပါတယ်အခုဖြစ်ပေါ်တဲ့ဗမာတပ်မတော်နဲ့တိုင်းရင်းသားတွေရဲ့ပြိပက်ကဟာကိုချင်းညီနောင်ရင်းဖြစ်နေတဲ့ကိစ္စဖြစ်လို့အဲ့တော့ကိုချင်းချင်းကလာအပြာရန်လေးစားမှုအတိမတ်ပြီးဘူးကိုချင်းစာစိတ်မှုနဲ့ကိုချင်းစာစိတ်ရှိဖို့အထူးလိုအပ်ပါတယ
်သူပင်နယ်ဆွေးနွေးသူတွေကိုပြန်ပြီးတော့ဖိတ်ခေါ်ကြပါလေကျွန်တော်အရင်ဆုံးဥမ္မောင်ဆိုးကိုပြန်ဖိတ်ခေါ်ကြပါလေဥမ္မောင်ဆိုးခုနကကျွန်တော်ရှိမှာတော်ရရှင်တွေဆွေးနွေးတော့တာကြားမိမှာပါကျွန်တော်တို့ရှိမှာဆွေးနွေးတဲ့လောက်တော်ရရှင်တွေရဲ့အမြင်မှာတော့ဒီလုပ်ငန်းစဉ်နဲ့ပတ်သက်လို့တော်လေးမယုံမကြည်ဖြစ်နေတာတန်တရားဖြစ်နေတာတွေ့ရပါတယ်ခင်ဗျာအဲ့တော့ တကယ်ပဲမျှော်လင့်စရာရှိလားဒီတန်တရားဖြစ်တဲ့ပုံမှာဘာများတုံ့ပြန်လိုပါလဲခင်ဗျဥမောစု
တန်တရားရှိတာတော့သိမ့်ထူးဆန်းလာဘူးခင်ဗျတိုက်ဝဲတွေဒီနေ့ထမ်းမှန်ဖြစ်နေခဲ့ပြီးတော့ကချင်းကြီးရပ်ဖို့ဆိုတော့ခက်ခဲတဲ့ကိစ္စပါအခုဆွေးနွေးပဲကာလာမှာဟိုရခိုင်မှာရောရှမ်းမြောက်မှာရောတိုက်ဝဲတွေဖြစ်နေတော့မှာပဲဒါသိမ့်ထူးဆန်းတဲ့ကိစ္စမဟုတ်ဘူးခင်ဗျအဓိကတော့ဆွေးနွေးပဲတကားဖွင့်ထားဖို့ပါပဲဥမာအဖြစ်ပြောမယ်ဆိုလို့ရှိရင် KIA က2017ခုနှစ်ငွေဆွေးနွေးပွဲစတဲ့တည်းကတိုက်ပွဲတွေစဖြစ်လာခဲ့တာပါအဲ့တော့စင်းနွေးမတက်ခင်လည်းဖြစ်တယ်စင်းနွေးစင်းနွေးနေလို့လည်းဖြစ်တယ်စင်းနွေးပြီးတော့လည်းဖြစ်တယ်ဒါမဲ့အောင်စရာကောင်းတာစင်းနွေးတကားဖွင့်ထားတဲ့အတွက်ကြောင့်မလို့စင်းနွေးကတော့ဆက်ရှိနေတယ်အဲ့တော့2017ခုနှစ်နှစ်လပိုင်းကစပြီးအခု2019နှစ်လပိုင်းအထိ KIA နဲ့တက်မလို့ကြောင့်ဘာတက်ခင်မှုမှမရှိတော့ပါဘူးတကယ်လို့သာငင်းငယ်တကားစင်းနွေးတကားဖွင့်ထားမယ်ဆိုလို့ရှိရင်ဒီလိုအခြေအနေမျိုးရောက်ဖို့ကျွန်တော်တို့အချိန်ကူတော့ပေးရပါမယ်
ကိုနေထိုးနိုင်ကတော့မေးချင်တာကဒီဆွေးနွေးပွဲတွေတကယ်တမ်းရလက်ထွက်လာဖို့အထူးဖြင့်မြောက်ပိုင်းဖွဲ့တွေနဲ့ပေါ့နော်မြောက်ပိုင်းဖွဲ့တွေညာလဲတိုက်ပွဲတွေကပူပြင်းထန်နေတော့မြောက်ပိုင်းဖွဲ့တွေနဲ့အပြစ်ခတ်ရက်ဖို့အနည်းဆုံးပေါ့ဖြစ်လာဖို့ဆိုရင်တကယ်တမ်းအခုကြုံနေရတဲ့စိန်ခေါ်ချက်တွေအခက်အခဲတွေရှိမှာဆိုဘလို့အချက်တွေတွေ့ရလဲခင်ဗျာ
ဆိုတော့အဓိကကတော့ကျွန်တော်တို့ကဟိုစိန်ခေါ်မှုဆိုတော့လည်းခုနဆရာဦးမောင်ဆိုပြောသွားတဲ့အထဲမှာလည်းပါပါတယ်အဲဆွေးနွေးပွဲတွေဆက်ရှိနေတာကကောင်းတယ်ပေါ့နော်အဲ့ဆင်းရဲဝင်ရှင်တော့စိန်ခေါ်မှုတွေကတော့အများကြီးရှိနေတယ်ပေါ့။အခုမှပဲဟိုကျွန်တော်တို့ကြည့်လို့ရတယ်။အာချင်းကတ်တဲ့ပုံစံမျိုးတွေမတူဘူးပေါ့။ဥပမာဒီမြောက်ပိုင်းလေးဘက်ဥပမာပဲကျွန်တော်တို့ပြန်ကြည့်လို့ရတယ်။အာ KIA ကအာ bilateral ထိုးမယ်ဆိုလည်းထိုးလို့ရတယ်ဒီလေးဘက်မှာ။ဒါပေမဲ့သူကပြဿနာကသူတယောက်တည်းခြုံထွက်ပြီးတော့မှထိုးလို့ရလည်းမရဘူးနော်။တပတ်မှလည်းကျွန်တော်တို့ဒီဖြစ်နိုင်ခြေတွေအနေထားရတာဒီလေးဘက်မှာ KIA ကိုဖယ်ထုတ်ပြီးတော့မှအဲကျန်တဲ့ညီတော်တုံးပွဲကတတကယ်ရတတ်တဲ့ဆိုတဲ့ပုံစံမျိုးကြီးလည်းရှိနေနိုင်တာပေါ့ဆိုအဲ့ဒီအနေအထားမျိုးမှာ KIA ကလည်းချနေပြီးပြဿနာကြီးကလည်းရှိနေတယ်ဘာလို့ဆိုတော့သူဒီကော့ခိုင်ဘက်ပါဆိုရင်သူရဲ့အခြေအနေလည်းရှိနေပါဘူးအဲ့တော့သူကလည်းခွဲထွက်ပြီးထိုးလို့မရဘူးဒါဟုတ်ပဲအတွင်းဘက်ကအနေအထားပေါ့လေဒီဘက်အနေအထားကျတော့လည်းလက်ရှိကတိုက်လဲတိုက်ပွဲကြီးကလည်းဆက်ဖြစ်နေတယ်ရောတာလည်းရောသွားတာလည်းမရှိဘူးဆိုဒီဘက်ကလည်းတင်းခံနိုင်တဲ့အနေအထားမျိုးကြီးကလည်းအများကြီးမြင်နေရပါဘူးဒါပေမဲ့တည်ကြတာကတော့အထူးသဖြင့်ပေါ့ဗျာအဲ့နောက်ပတ်စလုံးမှာတော့ဒီနောက်ပတ်စလုံးဆိုတော့ကျွန်တော်အစိုးရဘက်မှာတက်မလို့ပတ်မှာရောပါဟိုညင်းချင်းဆွေးနွေးပွဲတွေဖြစ်စေခြင်းနဲ့နိုင်ငံရေးအတိအကျတော့ရှိနေတယ်အဲ့ဒီရှိနေတဲ့ဟာကပဲအဲကျွန်တော်တို့အဲ့ဒီစိန်ခေါ်မှုတွေကိုကြော်လာနိုင်လိမ့်မယ်လို့ဆိုရတယ်တကားပြေးလိုက်မယ်ဆိုရင်တော့အဲ့ဒီတကားပြေးလိုက်တဲ့အခြေအနေစပြီးအခြေအနေတွေကအခုတော့ပြန်ဆုသွားမယ်လို့ပဲမြင်ပါတယ်ဗျ
ကိုစလိုက်ပွေကွန်ကိုစလိုက်ပွေကွန်ဆွေးနွေးမြင်းမြန်းလို့ရပါတယ
်အစိုးရတက်မလို့ရနေပြီးတော့မှသခိုင်ဖဲစိမျက်နှာကိုပြခရစေဖို့လိုတယ်အဲ့လိုလေဆိုတော့ဟိုဖက်ရတဲ့ရက်တဲ့သခိုင်ဖြစ်တော့တိုက်တယ်ဆိုတော့မဟုတ်သေးပါဘူးအဲ့တော့သခိုင်ဖြစ်ကိုလည်းပဲအပြည့်ရမယ်ဆိုရင်တော့ဆိုတော့သခိုင်တပုံကြီးကိုလည်းပဲအဲ့ဒီမှာနေနေဟိုချက်ထားပေးဖို့လိုမယ်အဲ့ဒါနဲ့ဆွေးနွေးမယ်ဆိုရင်တော့အဖြစ်တစ်ခုလိုရနိုင်တယ်အဲ့လိုမဟုတ်ဘဲနဲ့သခိုင်ဖြစ်ကိုတိုက်နေမယ်သခိုင်မိနေမှာချက်ချက်ခွင့်မရှိဘူးဆိုရင်တော့ဒီမဟာမိတ်ကြီးကလည်းပဲမဟာမိတ်ဖြစ်ရအောင်လို့ဆိုတော့သူတို့ကစီရအကူကြီးပေးပြီးတော့မှတိုက်နေရတဲ့ပုံစံဖြစ်နေတဲ့အတွက်အဲ့ဒီဥစ္စာကတော့သူတို့တက်မလို့ဖေးရလိုက်လွေးပေးနိုင်ရင်တော့နည်းနည်းငင်းချမ်းမလာလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ခင်ဗျာကုစလိုက်ပွေကွန်ကျေးဇူးပါဒါနဲ့ပတ်သက်လို့ကုပေါင်းစုပြောပြပါလားခင်ဗျာအထူးဖြစ်ဟုတ်ပါတယ်ရခိုင်ပြည်နယ်ဘက်မှာတကယ်တမ်းသူတို့အစိုးရဘက်ကဒီတိုက်ခိုက်မှုတွေရထားပဲစုတွေပဲရခိုင်ပြည်နယ်မြောက်ပိုင်းမှာမပါပါဘူးတိုက်ခိုက်မှုတွေရထားတဲ့စီးရင်ထဲမှာအဲ့တော့အဲ့ဒီချိန်နည်းနဲ့ပတ်သက်လို့ကုပေါင်းစုရဲ့အမြင
်တကယ်တမ်းကျတော့ဒီရခိုင်မှာအပြစ်ခက်ရဆဲဖို့ဆိုတာကကျန်တဲ့ဒေသတွေနဲ့မတူဘူးဗျ။ကျန်တဲ့ဒေသတွေမှာတိခတ်တက်ခဲမှုတွေကအများနဲ့ရှိနေတဲ့အခါကျတော့လက်နက်ကိုင်ဖွဲ့စည်းတွေရှိနေတာအဲကြာပြီးဆိုမထူးဆန်းဘူး။တခါကျတော့အဲသူတို့ပြောသလိုရှူအောင်နေမျိုးပေါ့အရင်တော့လက်နက်ကိုင်ဖွဲ့မရှိရနေလက်နက်ကိုင်ဖွဲ့တခုရှိတာလည်းနေထားမျိုးမှာတမတော်ဘက်ကကြည့်မယ်ဆိုရင်လည်းပဲဒါကိုသူတို့ချက်ချင်းလက်ခံမှုခဲရနေ။အဲအေးဘက်ကပြောမယ်ဆိုရင်သူတို့အနေနဲ့လုံမတက်ခဲတာဖြစ်တဲ့အတွက်ကြောင့်လို့ဒီဒေသမှာသူတို့ရက်တည်နေတယ်။အဲဒီနေထားမှာအမြတ်ချတာရင်းနဲ့ပတ်သက်ပြီးတော့သိရစေတဲ့နှစ်ဖက်ဆွေးနွေးပြီးတော့ဟိုမှာပဲဒီပြဿနာကိုအဖြေရှာလို့ရမှာဗ
ျကျွန်တော်ကုနေထုံးနိုင်ကိုနောက်တစ်ခုမေးချင်ပါတယ်အခုဒီငင်းကြိုင်းဆွေးနွေးပွဲတွေနဲ့ပတ်သက်လို့ပေါ့နော်အထူးဖြစ်ဒီမြန်မာနိုင်ငံမှာတိုက်ပွဲတွေဖြစ်နေတဲ့ပတ်သက်လို့နိုင်ငံတကာကလည်းတော်တော်လေးငင်းကြိုင်းဆွေးနွေးပွဲတက်နာတဲ့ပတ်သက်လို့ဝေဖန်ကြတယ်ထောက်ပြကြတယ်ကုလသမဂ္ဂကပါဝင်ပေါ့ပြောနေကြတယ်တစ်ချိန်တည်းမှာပဲတရုတ်နိုင်ငံကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့အထူးဖြစ်ဒီမြောက်ပိုင်းသူတို့နေဆက်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စိုးရိမ်တကြီးပါဝင်လာတာရှိတယ်အဲ့တော့တစုံတရာပြောရမယ်ဆိုရင် TNL တာဝန်ရှိသူတဦးကိုနိုင်ကအင်တာဗျူးတစ်ခုမှာကျွန်တော်အင်တာဗျူးတစ်ခုမှာပြောထားပါတယ်အဓိကတရုတ်ရဲ့ PR လို့ပြောထားတယ်အဲ့တော့တကယ်ပဲတပ်မတော်ဘက်မှာရောတိုင်းသားတွေဘက်မှာရောတစုံတရာပြင်ပ PR ကြောင့်များဒီငင်းငယ်ဆွေးနွေးပွဲတွေဖြစ်လာတာမျိုးရှိပါလား
တရုတ်ရဲ့အနေအထားကိုကျွန်တော်ကသုံးသပ်မယ်ဆိုရင်တော့ဗျာတရုတ်ကတော့တိုက်ပွဲမဖြစ်စေဘူးအထူးဖြစ်သူကသူ့ရဲ့ကုမ္ပဏီလမ်းကြောင်းဖြစ်တဲ့ဒီဒီပြည်အောင်စုလမ်းမကြီးမှာသူမဖြစ်စေချင်တာတော့သိကြတယ်ဗျာဘာလို့ဆိုအဲ့တော့သူတို့နိုင်ငံခြားရေးဝန်ကြီးဌာန ကလည်းပြောထားတာလည်းရှိတယ်။နောက်ထူးတန်တမန်ကလည်းပြောထားတာလည်းရှိတယ်ပေါ့နော်။ဆိုတော့ကတော့နောက်တစ်ခုပြန်ကြည့်မယ်ဆိုရင်သူကဒီတိုက်ပွဲတွေဖြစ်နေရတဲ့စာရင်သူ့ရဲ့ဒီကဘာတဝင်းလမ်းဒစ်စီမံကိန်းတို့နောက်ကျုံးမြပါဇီဝိုင်းစင်ညာလမ်းတို့အတွက်ကဒီဒီလမ်းရှာဖွေနေမယ်။အဲအဲ့တော့ကျွန်တော်တို့လည်းကျွန်တော်တို့ဒီ August 15ရက်နေ့ကျွန်တော်တို့ဒီတိုက်ခိုက်မှုဖြစ်တဲ့နောက်ပိုင်း August 20မှာဒီထူးတန်တမန်နဲ့မြောက်ပိုင်းမှာမျိုးဖွဲ့ရင်းနဲ့တွေ့တယ်ဗျ။တွေ့တဲ့အချိန်မှာလည်းသူဒီညောင်သုံးဘွဲ့ကိုသူစစ်စင်ရေးကိုရက်ဆိုင်မှုဒီကျိုးစစ်တွေတိုက်ခိုက်တာတွေရက်ဆိုင်မှုဆိုတော့မှသူပြောခဲ့တာရှိတယ်။တစ်ဖက်မှာလည်းဒီတမ်ဘောကောင်ရဲ့ဦးစီးချုံနဲ့တွေ့တဲ့အချိန်မှာလည်းပြောတာတွေရှိတယ်ဗျ။အဲ့ဒီတဲ့င်းတွေလည်းသူဆောနောက်တစ်ခုကလည်းကျွန်တော်တို့ဒီ August 15ရက်နေ့ဖြစ်တဲ့တိုက်ပွဲတွေကအခုချိန်ကြီးကျွန်တော်ကဗဟဒိယဆက်ရှိနေတယ်မှာဘာကြောင့်ဖြစ်တယ်လဲဆိုတဲ့ဝင်ဆက်ကိုကျွန်တော်တို့အခုချိန်ကြီးကိုကျွန်တော်ဖန်ဆိုးကဖြန့်နေတယ်ဗျ။မှဒီနောက်ကွယ်မှာအဲ့ဒီတော့ဒီပြုတ်ပြီးတက်မတော့တက်မတော့ကဒီကျွန်တော်တို့ဖွဲ့ဟောင်းဖွဲ့ဝင်ဟောင်းတွေနောက်ဘိန်းနဲ့ဆက်ဆက်တဲ့သူတွေပါတယ်ဆိုတဲ့တန်တရားတွေတင်းစကားတွေကလည်းကျွန်တော်တို့ကရှိနေတယ်လေဆိုတော့ဒီ TNL တို့ဒီကျွန်တော်တို့ညီနောင်သုံးဘွဲ့ရဲ့နောက်ကွယ်မှာရောဂျပါချိဆက်မှုတွေဆက်ရှိနေဦးမလဲပေါ့ဆိုတော့ခုနလေးတဲ့မျိုးကိုဆက်ဟိုအတူတူဖြေရရင်တော့ဆိုတော့လက်ရှိအနေထားမှာတော့တရုတ်ကအဲ့ဒီကြိုင်းကြီးကိုပို့ဖြစ်စေခြင်းလေ
ကျွန်တော်တို့နည်းနည်းသိရသလောက်လေ့လာရသလောက်တက်မရော်ဘက်ကတရုတ်ရဲ့ပါဝင်မှုကိုလက်မခံလို့ရတဲ့ဘောလို့ကျွန်တော်ကြားနေရဥမောင်းဆိုတာပြောပြပါလားခင်ဗျာတရုတ်ပါဝင်လာတဲ့ခန္ဓာကဏ္ဍနဲ့ပတ်သက်ပြီးတော့ဒီကိစ္စညဉ့်ညဉ့်ကြီးကပြည်ရည်ဖြစ်ပါမလား
တက်မရော်ဘက်ကတရုတ်ကဂျာဝင်ညဉ့်ညဉ့်မှုကိုတော့လက်မခံတာမဟုတ်ပါဘူးအဲကျွန်တော်တို့ဆော်ဆော်ဝိုင်းကာလာမှာဒီညောက်ပိုင်းမမေးဖွဲ့ဒီဘက်ကတင်ပြတာတခုရှိပါတယ်အဲ့ဒါတော့အပြစ်ခက်ရစေးစောင့်ကြည့်ကုန်ပြီးမှတရုတ်ပါဝင်မှုတင်ပြတာမျိုးဆိုရင်တော့တက်မရော်ဘက်ကလက်မခံဘူးလို့ကျွန်တော်တို့အဲ့လိုပဲနားလည်ထားပါတယ်။ဘလို့ဆိုရင်ညောင်ပိုင်းခွေးတွေနဲ့အစိုးရကမှစစ်ဆန်ညီနိုင်ပြီလားတော့တရုတ်ခုပဲရှိတာ။ဘာလို့ဆိုစစ်ဆန်ဂျာရုံစစ်ဆန်ညီနိုင်ပြီဆိုတာလူကနှစ်သက်သုံးဩဇာရှိမှာ။ဒါကိုကုလသမဂ္ဂလည်းမလုပ်နိုင်ဘူး။အနောက်နိုင်ငံတွေလည်းမလုပ်နိုင်တဲ့အချိန်မှာတော့တရုတ်ဝင်လို့တာလည်းကျွန်တော်တိုင်းပြည်အတွက်ချိန်နေလက်ရှိချိန်နေမှာတော့ရှောင်ရဲလို့မရတဲ့ကိစ္စလို့ပြောရပါမယ်ခင်
ဗျ။ဟုတ်ကဲ့ခင်ဗျာကျွန်တော်ဒဲလီလိုက်အစီအစဉ်အချင်းစီသွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ဥမမောင်စိုးနဲ့ကုနေထွန်းနိုင်ကျွန်တော်တို့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစီအစဉ်ဒီမှာကျွန်တော်ကပြပ
ါကိုသားညိုအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညဒဲရိုက်လေးလိုက်ဆွေးနွေးခန်းကိုပြန်ပြီးနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ16 kHz 1.835 လိုင်းဒိုမီတာ19 kHz 15113လိုင်းဒိုမီတာ41 kHz 0335တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုဗုဒ္ဓဦးနေမနေ့ခင်ထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်းကြီးထိုက်ကပြောပြပေးပါမယ်ရှင်။
ဆော်ဒီအာရေဗျရဲ့ရေနံလုပ်ငန်းကြီးတွေအပေါ်တိုက်ခတ်ခဲ့တဲ့မောင်းသူမဲ့ဒရုန်းယာဉ်တစ်စင်းနဲ့ဒုံးကြီးကအီရန်ဘက်ကနေမှောင်ရိပ်ကိုပစ်ခတ်ခဲ့တယ်ဆိုတဲ့အထောက်အထားတွေပိုပြီးထွက်ပေါ်လာပါတယ်။ဆော်ဒီရဲ့ရေနံထုတ်လုပ်မှုထက်ဝက်ရော့ချသွားစေတဲ့ရေနံလုပ်ငန်းတွေအပေါ်တိုက်ခတ်မှုကိုသူတို့လုပ်ခဲ့တာလို့ယီမင်နိုင်ငံကဟူတီသဘုံတွေကပြောဆိုထားတာပါ။ဒါပေမဲ့ရရှိထားတဲ့အထောက်အထားတွေအရတော့ယီမင်နိုင်ငံတွင်းကဟူတီသဘုံတွေရဲ့ပြောဆိုချက်ကမဖြစ်နိုင်တာတွေ့ရတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုထားပါတယ်။အာဖဂန်နစ္စတန်သမ္မတအာရှရက်ဂါနီရဲ့အင်ကာနီကဖာဝမ်ပြည်နယ်စီယုံရေပွဲတိုက်ခိုက်ခံရမှုအတွင်းလူပေါင်း24ယောက်သေဆုံးပြီး30ကျော်ဒဏ်ရာရရှိခဲ့ပြီးသမ္မတကတော့လွတ်မြောက်ခဲ့ပါတယ်။သမ္မတကလူလူစီယုံရေးပွဲမှာမင်ကွန်ပြောကာနေအချိန်မှာစီယုံရေးပွဲကျင်းပရာစစ်စခန်းတစ်ခုအနီးဆိုင်ကယ်စီးသမားတဦးကအသေးခံဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အင်ကာနီကကျင်းပတဲ့အစ္စရေးနိုင်ငံရွေးကောက်ပွဲမှာမဲယုံအထွတ်ကောက်ယူထားတဲ့စစ်တမ်းတွေအရလက်ရှိဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူရောပြိုင်ဘက်အစ္စရေးစစ်တပ်ကြီးကဲဟောင်းဘဲနီကန်စ်ရောလူများစုညွန်ပေါင်းအစိုးရဖွဲ့နိုင်လောက်တဲ့အထိကိုယ်စားလှယ်နေရအနိုင်ရခြင်းမရှိပါဘူး။အစိုးရဖွဲ့နိုင်ရေးအတွက်အစ္စရေးပါလီမန်ကနက်ဆက်မှာကိုယ်စားလှယ်နေရာ120ရှိတဲ့အနေနဲ့အနည်းဆုံး62နေရာအနိုင်ရရှိဖို့လိုအပ်တာဖြစ်ပါတယ
်။ဗုဒ္ဓဦးနေမနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကီထိုက်ပြောပြပေးသွားတာပါရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်ထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖန်ယူနိုင်ကြပါရဲ့ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအပေးနားဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။ကျွန်မခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.